Welcome to the Voice of America in Burmese.
Mingla ba shin 2018 ခုနှစ်အပြီးလတရက်တင်းမင်းနဲ့မြခင် VOA season 2ကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုနားလည်အောင်ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ Israel Palestine နယ်စပ်မှာစနေနေ့ကလည်း Palestine တွေနဲ့ Israel တပ်တွေကြားရုံးဝင်းဆန်ခံထပ်ဖြစ်ပါတယ်။လူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုချုပ်ဟာအီဘီလ2ရက်ကနေ10ရက်နေ့ထိမြန်မာနိုင်ငံကိုသွားပါမယ်။စနေနေ့ Premier League ပွဲမှာ Man City အသင်းအနေနဲ့ရတာကြောင့် Champion ဖြစ်ဖို့နောက်ထပ်နိုင်ပွဲတစ်ပွဲပဲလိုပါတော့တယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်စီစဉ်တွေထဲမှာအရင်ဆုံးကတော့ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုအဓိကထားကြံ့မှတ်ကိုင်တွယ်သွားမယ်လို့သမရတေဦးဝင်းမြင့်ရဲ့ပြောကြားချက်နဲ့ပတ်သက်လို့မြန်မာအရေးလေလာသူတွေကဘယ်လိုသုံးသပ်ပါသလဲ
။ဦးဝင်းမြင့်ကပြောမှန်တာတဲ့အမှန်ပြောတာကိုပို့ပြီးတော့သဘောကျတတ်တဲ့လူမျိုးလို့ကျွန်တော်ကတော့ဒီလိုပဲသဘောပေါက်တာလေ။အပြောမှန်နဲ့ပတ်ဝန်းကျင်ကနေအ
မှန်ကူတမတန်ရဲ့သုံးသပ်ချက်နဲ့တူနာဆင်ရမှာပါ။ရီနာဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဣရိယာသုံးနေသင်လေလာကြရမယ်အင်္ဂလိပ်သင်ခန်းစာဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်တွေနာဆင်ကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့အီဗီလာတရက်တင်းငွေနဲ့မနေ့ကထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေနန်းလောင်တို့ပြောပြကြပါမယ်ရှင
်။ဂျော်ဒန်မြေနောက်ဘက်ကဘက်သလေဟမ်မြို့မှာပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးတပ်ဖွဲ့တွေကြားစနေနေ့ကရုံးဝင်းဆန်ခါထပ်ပစ်ပြီးပါလက်စတိုင်း73ယောက်ဒဏ်ရာရသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဂါဇာကမ်းမြောင်မှာနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးဆန္ဒပြပွဲတွေဖြစ်နေပြီးဣသရေလတပ်တွေနဲ့ထိတ်ထိတ်ပြစ်ပခါဖြစ်တာကြောင့်လူ16ယောက်တည်းမနဲ့တေဆုံးအပြီးနောက်တည့်မှာပဲမျိုးဝင်းဆန်ခါထပ်ဖြစ်တာပါ။ဂါဇာဣသရေလနယ်စပ်မှာစနေနေ့ကစုဝေးလာတဲ့လူငယ်တွေကိုဣသရေလတပ်တွေကသတိပေးပစ်ခတ်တာကနေဒဏ်ရာရကြတာဖြစ်ပါတယ်။ဒုက္ခသည်တွေပြန်လာခွင့်ကိုတောင်းဆိုတဲ့အနေနဲ့ Great Return March ဆိုတဲ့ငြိမ်းချမ်းစွာဆန္ဒပြပွဲတစ်ခုကိုနယ်စပ်တစ်ချောင်းမှာပါလက်စတိုင်းတွေကရွက်ပြင်တဲတွေထိုးပြီးသတင်းပတ်6ပတ်ကြာလုပ်ဖို့စီစဉ်ထားတာပါ။ဆန္ဒပြပွဲစီစဉ်သူတွေကငြင်းငြင်းချမ်းချမ်းလုပ်ဖို့ရည်ရွယ်ပေမဲ့တောက်ကြနေမှာတော့အစ္စရေးလူညုံရေးတပ်ဖွဲ့တွေနဲ့ထိတ်တဲအခြေအနေတွေဖြစ်ခဲ့ပါတယ်။ဂါဇာကဆန္ဒပြပွဲတွေကိုအစ္စရေးကနှိမ့်နှင်းတဲ့ပေါ်ကန့်ကွက်တဲ့အနေနဲ့စနေနေ့မှာနော့ဖက်ကန်ဒေတာဆန်ရှင်တွေကအယောင်းဝယ်မလုပ်ဘဲသဘေးမောက်ဆန္ဒပြခဲ့ကြပါတယ်။တောက်ကြနေပြည်ပခါတွေအတွင်းတည်ဆုံးခဲ့သူတွေရဲ့ဇာပနာတွေကိုတော့စနေနေ့ကလုပ်ခဲ့ပါတယ်။
ရီမန်နိုင်ငံပီလန်နီစိတ်ကမ်းမြို့ဖြစ်တဲ့ဟိုရီဒါမှာရှိတဲ့ကမ္ဘာစစ်နရိုက်ခအဖွဲ့အစည်း WFBS ခန်းကိုစနေနေ့ကမိအကြီးကျယ်လောင်ကျွမ်းသွားပါရယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပစ္စည်းအတော်များများမိတဲ့ပါသွားရယ်လို့ရီမန်အစိုးရအရာရှိသူကိုကိုးကားပြီးရီမန်အစိုးရသတင်းဌာနကပြောပါရယ်မိလောင်ကျွမ်းရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကိုရောင်လေးလုံးမိထဲပါသွားပြီးတော့ရိတ်ခါတန်ချိန်90လောက်ပျက်စီးသွားတယ်လို့အရာရှိသူကပြင်သစ်သတင်းဌာနကိုပြောပါရယ်မိလောင်မှုအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂကိုရီမန်တာဝန်ရှိသူတွေကတိုက်တွန်းထားပါရယ်ကိုရောင်တွေထဲမှာရိတ်ခါတွေတိမကပြည်တွင်းစစ်တမ်းကနေထွက်ပြေးလာကြသူတွေအတွက်အိယာတွေနဲ့အခြားအထောက်ပံ့ပစ္စည်းတွေကိုတူလောင်းထားတာပါရီမန်နိုင်ငံရဲ့လက်ရှိအခြေအနေတွေဟာအီရန်တို့ကြောထောက်နောက်ခံပေးထားတဲ့ရှိရိုက်သဘုံနဲ့နိုင်ငံတကာအသိအမှတ်ပြုရီမန်အစိုးရကိုထောက်ခံတဲ့ဆော်ဒီဥဆောင်တဲ့ညွန်မောင်းတပ်တို့တိုက်ပွဲတွေစတင်ခဲ့တဲ့2015ခုနှစ်ကတည်းကစတင်လာခဲ့တာပါရီမန်နိုင်ငံမှာအငတ်ဘေးဆိုက်လုံနေပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်လက်ရှိအချိန်မှာဟိုရီဒါမြို့ကရီမန်တို့အတွက်အသက်သွေးကြောဖြစ်ပါတယ်ရီမန်နိုင်ငံသားအတော်များများကအသက်ရှင်နေရင်အတွက်ဒီရိတ်ခါတွေကိုမိခိုအားထားနေရတာဖြစ်ပါတယ်
။အာဖရိကတိုက်ကစီယရာလီယွန်နိုင်ငံမှာမတ်လ31ရက်စနေနေ့ကလုပ်တဲ့ဒုတိယကြော့သမရယူကော့ပွဲအတွက်မဲပေးတာတွေအဆုံးသတ်သွားပါပြီ။မဲတွေကိုလည်းစတင်ရေးတွက်နေပါပြီ။မတ်လ9ရက်နေ့ကလုပ်တဲ့ပထမကြော့ယူကော့ပွဲတွေကတော့မဲပေးသူအရေးတွက်နေပါတယ်။အာနာယာ All People's Congress APC ပါတီဝင်တူဖြစ်သူရှေ့နေတယောက်ကမဲမသမာမှုဆိုင်ရာဆွဆွဲချက်တွေလုပ်ခဲ့တာကြောင့်မတ်လ29ရက်နေ့ကလုပ်ဖို့ပထမစီစဉ်ထားတာနှောင့်နှေးခဲ့ပါတယ်။အဲ့ဒီဆွဆွဲချက်ကိုအတိုက်အခံစီယရာလီယွန်ပြည်သူ့ပါတီ SLPP ကပြစ်တင်ရှုတ်ချပါတယ်။ပထမကြော့မဲပေးပွဲတော့က SLPP ခေါင်းဆောင် Julius Maada Bio က 43.3 ရာခိုင်နှုန်းရခဲ့ပြီးအနာယပါတီသမရလောင်းဆာမူရာကာမာရာက 42.9 ရာခိုင်နှုန်းရတာကြောင့်အပြတ်အသတ်အနိုင်ရဖို့လိုအပ်တဲ့မဲအရေအတွက် 50 ရာခိုင်နှုန်းကိုဘယ်သူမှမရတာကြောင့်ဒုတိယကြော့ယူကော့ပွဲလုပ်တာပါ။အတိုက်အခံခေါင်းဆောင် Julius Maada Bio သမရယူကော့ပွဲဝင်တာဒါဟာဒုတိယအကြိမ်ပါ2012ခုနှစ်ယူကော့ပွဲတုန်းကလည်းဝင်ပြိုင်ခဲ့ပြီးအဲဒီတုန်းကလက်ရှိသမ္မတအာနက်စ်ဘိုင်ကိုရိုမာကိုရှုံးနိမ့်ခဲ့ပါတယ်။လက်ရှိသမ္မတကိုရိုမာဟာ9နှစ်သက်တမ်း2ကြိမ်သမ္မတရာထူးယူပြီးတဲ့နောက်ဒီနှစ်မှာအနားယူတော့မှာဖြစ်ပါတယ်
။ Syria နိုင်ငံမြောက်ပိုင်းက Manbij မြို့ပျောက်ကွဲ ောက်ကွဲမှုကြောင့်တောက်ကြနေကသေဆုံးသွားတဲ့အမေရိကန်တပ်သားဟာတက်ဆစ်ပြည်နယ်အော့စတင်မြို့ကအသက်36နှစ်အရွယ်ဂျိုနာသန်ဒန်ဘာဖြစ်ကြောင်းစနေနေ့ကပင်တဂွန်စစ်သားနာချုပ်ကစစ်ဆေးတွေ့ရှိလိုက်ပါတယ်။လာမီထောင်ဘုံတလုံးကြာရာပြည်နယ်ညပိုင်းကပောက်ကွဲခဲ့ရမှာပရိုတိန်းစစ်သားတဦးလည်းသေဆုံးပြီးတော့အခြားတပ်သား၅ဦးလည်းဒဏ်ရာသေးရသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ပရိုတိန်းကကွယ်ရေးဝန်ကြီးဌာနကလည်းသီသေးဆုံးမှုကိုအတည်ပြုပါတယ်။အဲ့ဒီတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အချိန်မှာအမေရိကန်တပ်ဖွဲ့တွေနဲ့အတူပရိုတိန်းတပ်သားလည်းထက်ချက်မကွာတိုက်ပွဲဝင်ခဲ့တဲ့အကြောင်းနဲ့မြန်မာတပ်ဖွဲ့တွေက IS အကြမ်းဖက်အုပ်စုတွေအပေါ်စစ်ဆင်ရေးလုပ်နေတာဖြစ်ကြောင်းပရိုတိန်းကကွယ်ရေးဌာနပြောခွင့်ရသူကဆိုပါတယ် IS အကြမ်းဖက်အုပ်စုတို့အခိုင်အမာခြေကုပ်ယူထားခဲ့ပြီးတဲ့ Manbij မြို့ကိုအမေရိကန်တပ်ဖွဲ့တို့ကတပ်ဆွဲထားတာပါမကြာခင်ကာလမှာအမေရိကန်တပ်တွေကိုပြန်ရုပ်မယ်လို့အမေရိကန်သမ္မတ Donald Trump ကပြောဆိုပြီးနောက်တည့်မှာပဲ Manbij မြို့အနီးမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပ
ါ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။လူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂတထောက်အတွင်းမှုချုပ်အရေးပေါ်အကူအညီပေးလုပ်ငန်းညှိနှိုင်းဆောင်ရွက်ဆိုင်ရာဒုတိယအကြီးအကဲအာဆူလမိုလာဟာဧပြီလ2ရက်နေ့ကနေ10ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်လို့ကုလသမဂ္ဂကမတ်လ31ရက်စနေနေ့မှာသတင်းထုတ်ပြန်ပါတယ်။သူခီးစဉ်ရဲ့ရည်ရွယ်ချက်ကရခိုင်ပြည်နယ်အကြက်တဲနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကပဋိပက္ခတွေမှာလူသားပေးဒုက္ခရိုက်ခတ်မှုကိုကိုယ်တိုင်လေ့လာဖို့နဲ့တုံ့ပြန်လှုံ့ဆော်ချက်ဘိုးဘီကောင်းမွန်လာစေဖို့အဓိကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတာတွေကနေတဆင့်နီလန်းတွေရှာဖို့ဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ခီးစဉ်တွင်မစ်မိုလာဟာရန်ကုန်နဲ့နေပြည်တော်တို့မှာတွေ့ဆုံဆွေးနွေးတာတွေလုပ်မှာဖြစ်တယ်လို့သက်ဆိုင်ရာဒေသတွေကိုလည်းတွေ့ရောက်မှာဖြစ်ပါတယ်။ဒါ့အပြင်လူသားပိဒုခအကြက်တဲကိုကိုယ်တိုင်ခန်းစားရသူတွေအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေလူသားစာနာမှုအကူအညီပေးရေးလက်တွဲလှုံ့ဆော်ဘက်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမယ်အာဆီယံကုလသမဂ္ဂနှစ်ပတ်လည်ဒေသဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့ခီးစက်မှာဖြစ်ပြီးအင်ဒိုနီးရှားအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ
်။တရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်တိုးတက်ကောင်းမွန်ဖို့အိန္ဒိယနိုင်ငံကကြိုးပမ်းနေချိန်မှာပဲတိဘက်ဘာသာရေးကောင်ဆောင်ဖုန်းတော်ကြီးဒလိုင်လာမာရဲ့အိန္ဒိယရောက်260ပြည့်အခမ်းအနားကိုပျော်ပွဲရှင်ပွဲတွေနဲ့တနစ်ပတ်လုံးကျင်းပဖို့တောင်ပေါ်မြို့ဖြစ်တဲ့ဒါရာမတ်စလာမာစနေနေ့ကစတင်ကျင်းပပါတယ်။တိပွဲကိုပြည်ပရောက်တိဘက်အစိုးရအဖွဲ့ကကျင်းပတာပါ။တိဘက်တို့ရဲ့ဘာသာရေးယဉ်ကျေးမှုနဲ့လူမှုအဖွဲ့အစည်းကိုဖျက်ဆီးရဲဆိုပြီးတရုတ်တို့ကိုဆွဆွဲထားတဲ့ပြည်ပရောက်တိဘက်အစိုးရအဖွဲ့ဝန်ကြီးချုပ်လော့ပ်ဆန်းဆာဂီကဒလိုင်လာမာအနေနဲ့သူ့ရဲ့မွေးရမြေကိုပြန်ပြီးတော့ခြေချနိုင်ဖို့အာသွန်ခွန်ဆိုင်ကြိုးပမ်းလှုပ်ကိုင်ဖို့တိဘက်တို့ကိုတိုက်တွန်းသွားပါတယ်။ထမုံများစွာတော့တိဘက်လူမျိုးတို့အသက်ခံခဲ့ရသလိုတိဘက်အရေးကြောင့်လည်းတည်ဆုံးခဲ့ရတဲ့အပြင်အတော်များများလည်းကိုယ့်ကိုယ်ကိုအရှင်းလက်လက်မီရှို့ခဲ့ကြတယ်လို့သူကပြောပါတယ်ဖုန်းတော်ကြီးဒလိုင်လာမာကလည်းခက်ခဲတဲ့အခြေအနေအောက်မှာပြည်ပကိုထွက်ခွာလာရတဲ့ဆိုပြီးဝမ်းသာဝမ်းနဲ့ခံစားမှုမျိုးဖြစ်ခဲ့ရတယ်လို့ပြောပါတယ်။နောက်အနှစ်40 50ကျရင်ဘာဖြစ်လာမလဲဆိုတာမသိခဲ့အချိန်ရှိခဲ့ပေမဲ့ပြည်ပရောက်အနှစ်60ပြည့်ကိုကျင်းပနေရတဲ့အတွက်မကြခင်ဘာဖြစ်လာမလဲဆိုတာအတိုင်းအတာတစ်ခုထိတော့မြင်နိုင်ပါပြီလို့ဒလိုင်လာမာကပြောပါတယ်။အိန္ဒိယတရုတ်ဆက်ဆံရေးမှာတိတ်ကိုထိလွှဲရှာလာတဲ့ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒီအခက်အနားနဲ့ကင်းကင်းနေဖို့အိန္ဒိယထိပ်တန်းဘီရိုကရက်တူကအစ်မင့်ဝန်ကြီးတွေနဲ့အရာရှိတွေကိုပြည်ခဲ့တဲ့လကသတိပေးစာပေးပို့ခဲ့တဲ့နောက် Thank you India လို့ခေါ်တဲ့ဒီအခမ်းအနားကိုအိန္ဒိယမြို့တော်ကနေဒါရာမတ်လာစီပြောင်းရွှေ့ကျင်းပတာဖြစ်ပါတယ
်ဆက်ပြီးအသုံးပြုလို့မရတော့တဲ့တရုတ်အာကာသစခန်းတစ်ခုဒီသတင်းမှတ်ကုန်ပိုင်းမှာကဘာမြေစီကိုပြန်ကြလာမယ့်အခြေအနေကိုအာကာသသိပ္ပံပညာရှင်တွေစောင့်ကြည့်နေကြပါတယ်အဲ့ဒီအာကာသယင်ဟာ10နှစ်ကာလအတွင်းကဘာလီဒူတွေကိုပြောင်းဝင်လာမယ့်အကြီးမားဆုံးသောလူလုပ်ပစ္စည်းတစ်ခုဖြစ်ပါတယ် Tiangong 1အာကာသစခန်းဟာတနင်္ဂနွေမှာကဘာမြေပေါ်ပြန်ကြလာဖို့ရှိတယ်လို့ဥရောပအာကာသအေဂျင်စီအာကာသအပြည့်စီများဆိုင်ရာယုံအကြည်ကဲဟိုးဂါခရိုက်ကပြောပါတယ်။ကဘာပေါ်ကဘယ်နေရာဘယ်ဒေသကိုအဲ့ဒီအာကာသစခန်းပြန်ကြလာမယ်ဆိုတာအခုချိန်ထိမသိရသေးပေမဲ့တကယ်တမ်းကြလာတဲ့အခါလူတွေထိခိုက်ဒဏ်ရာရမယ်အလားအလာကတော့တိတ်ကိုနေပါပါတယ်လို့ခရိုက်ကဆိုပါတယ်။တရုတ်ရဲ့ပထမဆုံးအာကာသတပ်ခွဲကမ်းဖြစ်တဲ့တျန်ကောင်1၊ဒါမှမဟုတ် Heavenly Palace 1ကို2012ခုနှစ်ကလွှတ်တင်ခဲ့တာပါ။တခြားတရုတ်အာကာသယာဉ်တွေနဲ့ချိတ်ဆက်ဆင်းသက်နိုင်စွမ်းကိုစံတပ်ဖို့နဲ့2023ခုနှစ်အရောက်မှာပိုကြီးမှပြီးအမြဲတမ်းအသုံးပြုသွားနိုင်မဲ့အာဂါသာစခန်းတစ်ခုတည်ဆောက်ရေးဖြစ်နိုင်ခြေတွေကိုစူးစမ်းလေ့လာဖို့အတွက်အဲ့ဒီအာဂါသာစခန်းကိုလွှတ်တင်ခဲ့တာပါတရုတ်အာဂါသာယဉ်မှုတွေဟာရှန်ဇောက်အာဂါသာယဉ်နဲ့အဲ့ဒီအာဂါသာစခန်းကိုအကြိမ်များစွာတွားရောက်ခဲ့ပူပါတယ်ပထမအရင်စီစဉ်ထားတာက ကဘာဘလမ်းကြောင်းကနေအာကာသစခန်းကိုထိန်းချုပ်ခွာထုတ်ပြပြီးတော့ပစိဖိတ်သမုဒ္ဒရာတွေကိုကျသွားအောင်လုပ်ဖို့ပါ။ဒါပေမဲ့လည်း2016ခုနှစ်စက်တင်ဘာလမှာတော့တရုတ်အာကာသအေဂျင်စီကအဲ့ဒီအာကာသစခန်းနဲ့အဆက်အသွယ်ပြတ်သွားပြီလို့ကြေညာခဲ့ပါတယ်။
စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲမန်ချက်စတာစီးတီးနဲ့အေဗာတန်တို့ပွဲမှာမန်စီးတီးက3-2နဲ့အနိုင်ရသွားပါတယ်။ဒီပွဲကိုအနိုင်ရလိုက်တာကြောင့်မန်စီးတီးအသင်းဟာဒီနှစ်ဘောလုံးရာသီပရီးမီးယားလိဂ်ချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုပါတော့တယ်။နောက်သတင်းပါစနေနေ့ကျရင်သူတို့ရဲ့အင်ကွင်းဖြစ်တဲ့အီဒီယက်ကစားကွင်းမှာမန်ချက်စတာယူနိုက်တက်အသင်းနဲ့ကန်းနဲ့ပွဲတာအနိုင်ရမယ်ဆိုရင်အဲ့ဒီနေ့မှာပဲမန်စီးတီးအသင်းဟာချန်ပီယံဖလားကိုရတော့မှာပါ။မန်ချက်စတာယူနိုက်တက်အသင်းဟာလည်းစနေနေ့ကဆွမ်စီးတီးစီးတီးနဲ့ကန်းနဲ့ပွဲမှာ2-2မရှိနဲ့အနိုင်ရပါတယ်။ဒါပေမဲ့လေပွဲစဉ်30ပွဲစီကမ်းမီချိန်မှာမန်စီးတီးအသင်းက28ပွဲနိုင်3ပွဲတရေ2ပွဲရှုံးနဲ့84မှတ်ရထားပြီးမန်ချက်အသင်းက22ပွဲနိုင်5ပွဲတရေ5ပွဲရှုံးနဲ့68မှတ်ပဲရထားတာကြောင့်မန်စီးတီးက16မှတ်အကွာနဲ့ဒုတိယနေရာကနေမန်ချက်စတာအသင်းကိုအပြတ်အသတ်ဖျက်ထားနိုင်ပါတယ်ဒီနှစ်ဘောလုံးရာသီမှာမန်စီးတီးအသင်းချန်ပီယံဖလားရမယ်ဆိုရင်တော့ဒါဟာသူတို့နောက်ဆုံးရတဲ့ချန်ပီယံဖလားရတဲ့အထက်က2013-14ဘောလုံးရာသီကတည်းကဆိုရင်ပထမဆုံးအကြိမ်ချန်ပီယံပြန်ဖြစ်မဲ့သဘောပါဒါအပြင်ဘောလုံးရာသီ9ရာသီမှာ3ကြိမ်မြောက်ချန်ပီယံဖလားကိုအနိုင်ရတာလည်းဖြစ်ပါလိမ့်မယ်အမှတ်ပေးစရာမှာလီဗာပူးအသင်းက32ပွဲကစား66မှတ်နဲ့နံပါတ်3စပါအသင်းကပွဲ30ကစား68မှတ်နဲ့နံပါတ်4ချယ်ဆီအသင်းကပွဲ30ကစား56မှတ်နဲ့နံပါတ်5နေရာမှာအတီးတီးရှိနေကြပါ
Direct from Washington, the voice of America, the VOA.
2018ခုနှစ်ဧပြီလ1ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိန်းနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါ VOA ရဲ့အတန်းထွင်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းရေဒီယိုအစီအစဉ်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုပထမဆုံးသမရသစ်အနေနဲ့ပြုပြင်ပြောင်းလဲမှုတွေအတွက်ဘယ်လိုကိုက်တွယ်ဖြစ်ရှင်းမလဲဖို့စန္ဒရှိသလဲဆိုတာကြည့်ကြရအောင်ပါပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကိုအဓိကထားချက်မှတ်ကင်တွယ်သွားမယ်လို့ပြောခဲ့တဲ့သမရသည့်ဦးဝင်းမြင့်ဟာအစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့တောက်ကြွနေကတွေ့ဆုံရမှာပြည်သူအကျိုးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ဝင်ကြီးတွေကိုတိုက်တွန်းခဲ့ပါတယ်။ NLD အစိုးရသက်တမ်းနှစ်နှစ်ကျော်ကာလအတွင်းလက်ရှိဝင်ကြီးတွေအနေနဲ့အပြောင်းလဲတိုးတက်မှုတွေအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ပြည်သူများကဝေဖန်နေချိန်မှာအခုသမရသည့်ဦးဝင်းမြင့်လက်ထက်ဦးစားပေးကင်တွယ်တင်တဲ့ဝင်ကြီးဌာနတွေနဲ့ပတ်သက်လို့သုံးသပ်ချက်အမြင်တွေဘယ်လိုရှိသလဲဆိုတာမတ်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်။
သမရဟောင်းဦးတင်ကျော်လက်ထက်ကလေးကဖွဲ့စည်းခဲ့တဲ့အစိုးရဝင်ကြီးတွေနဲ့သမရသည့်ဦးဝင်းမြင့်တွေ့ဆုံပွဲကိုဒီဇင်ဘာလ30ရက်နေ့ကနေပြည်တော်သမရအိမ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားများအကျိုးအတွက်စီစီလုံးလုံးညီညီညွတ်ညွတ်နဲ့ထမ်းဆောင်သွားကြဖို့စိတ်တူကိုယ်တူတက်ညီလက်ညီပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ကြောင်းသမရသည့်ဦးဝင်းမြင့်ကတိုက်တွန်းပြောကြားခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့သမရသက်တမ်းကာလဝင်ကြီးဌာနတွေရဲ့လုပ်ငန်းလက်ပတ်မှုတိုးတက်မြန်ဆန်အောင်အဓိကထားဆောင်ရွက်သွားမယ့်အကြောင်းကိုလည်းတောက်ကြနေကနေပြည်တော်ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမရအဖြစ်ကျန်းသစ်စာကျိန်ဆိုပွဲအခမ်းအနားမိန့်ခွန်းမှာသမရသည့်ဦးဝင်းမြင့်ကပြောဆိုခဲ့ပါတယ်
။ပြည်ပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကြက်မှတ်ရပါလိမ့်မယ်။ရင်းရိုင်းနေတဲ့တရားစီရင်ရေးကိုပြက်မှတ်ရပါလိမ့်မယ်။အဂရီလိုက်စားမှုကိုပုံမိုတိုက်ဖြတ်ရပါလိမ့်မယ်လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ
်သမရဦးဝင်းမြင့်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ချိန်မှာဝင်ကြီးဌာနရဲ့အကြောင်းကိုအတော်လေးသိရှိထားပြီးသားလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကမြင်ပါတယ်ဒါကြောင့်လည်းသူ့အနေနဲ့ဝင်ကြီးဌာနတွေကိုပြောတဲ့အတိုင်းတေချာကင်တွယ်နိုင်မယ်လို့သုံးသပ်ကြပါတယ်ဒီနေရာမှာအဓိကစိန်ခေါ်မှုအခက်အခဲအကြီးမားဆုံးကဗန္နာရေးစီမံခန့်ခွဲမှုအပိုင်းဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင်မောင်တန်းကဆိုပါတယ
်လက်ရှိဗန္နာရေးပတ်ချက်ချတာပုံစံကအလုပ်ဒီမဖြစ်အောင်ကိုလှုပ်ထားတဲ့စနစ်ဖြစ်တယ်လို့ပြောရင်ရပေါင်းရနိုင်တယ်လို့ထင်တယ်ဗန္နာရေးကော်မရှင်ဥက္ကဋ္ဌအဒီနဲ့ရောစပြီးတေချာလုပ်မယ်ဆိုလို့ရှိရင်တော်တော်ကြီးကြောင်းနိုင်တယ်ဒါပေမဲ့အဲ့ဒီရဲ့အလုပ်ရဲ့ပမာဏကလည်းတော်တော်ကြီးဒီမနိုင်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ပိုက်ချက်ကိုအောက်ခြေအစပြီးဆွဲတဲ့စနစ်ကိုသွားမှဖြစ်တဲ့အတွက်ကြောင့်မလို့လုပ်ဖို့ခိုင်းမှုဟောင်းတွေကိုပြန်လဲတိဆောက်ဖို့လိုလာတယ်။အဲ့ဒီလုပ်ဖို့ခိုင်းမှုဟောင်းတွေနဲ့ဆက်ပြတ်နေတဲ့အခါကျတော့အရက်ပဲအဖွဲ့အစည်း NGO စနစ်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ခွန်အားပွင့်မယ်။အဲနောက်ပြီးတော့ကိုချုပ်ကွယ်မှုဖြည့်လျှော့တာလည်းဖြစ်မယ်။ဒါကြောင့်မို့ဒီနေ့တိုင်းဆိုတာဒီနေ့ပူးပေါင်းဆောင်ရွက်တဲ့အလုပ်ကိုလုပ်ချင်အားဖြင့်ပြည်ရောင်းလေးသဘောဆောင်နေရတယ်တော်တော်ဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုထင်တယ်။
2015ရွေးကောက်ပွဲစီယုံရေးကာလမှာဒေါံဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေအနေနဲ့စီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍတွေမှာတိုးတက်ပြောင်းလဲမှုတွေရှိအောင်ဆောင်ရွက်မှာဖြစ်တယ်လို့ကတိပေးခဲ့ကြတာပါအခု NLD အစိုးရသက်တမ်းနှစ်နှစ်ကျော်ကြာကာလအတွင်းမျှော်လင့်သလောက်တိုးတက်မှုတွေမရှိသေးတဲ့အပေါ်သမရတဲ့ဦးဝင်းမြင့်လက်ထက်ဝင်ကြီးအစ်စ်တွေကပါကြောင်လဲခန့်အပ်နိုင်မဲ့အလားအလာရှိပါသလားဆိုတော့မိကွန်းကတော့ဒေါက်တာတင်မောင်တန်းကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ရှောက်ဦးမြာအပြောမှန်တာတဲ့အမှန်ပြောတာကိုပို့ပြီးတော့သဘောချတတ်တဲ့ဒီမျိုးလို့ကျွန်တော်ကတော့ဒီလိုပဲသဘောပေါက်ထားတယ်။အဲ့တော့အမှန်ပြောတဲ့လူတွေရဲ့စကားကိုပို့ပြီးတော့နားထောင်နေဟာစပြီးတော့လုပ်မယ်ဆိုရင်တော့အဲ့တော့တပ္ပရာကြီးကစပြီးဝင်ကြီးတီးတီးရပါတော့။အောက်ချင်မှတကယ်ဖြစ်ပြနေတာလေ။ကြေဝန်တန်းတွေကလည်းပြောခွင့်ပေးတဲ့အနည်းပြောလို့ရှိရင်အပြောမှန်တဲ့ပတ်ဝန်းကျင်ကနေအပန်ပြောတဲ့ပတ်ဝန်းကျင်ကိုပြောင်းနိုင်တယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာဒီကဖြစ်ပေါ်လာမှာပါ။အနည်းဆုံးလုပ်ငန်းဝင်ကိုပေါင်းပြင်းအောင်ဆောင်ရွက်နိုင်တဲ့ပတ်ဝန်းကျင်မျိုးကိုအလေးထားဖန်တီးမယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာမဖြစ်စရာမရှိဘူးလို့ထင်တယ
်။မြန်မာနိုင်ငံရဲ့ဆယ်ဦးမြောက်သမ္မတဖြစ်လာတဲ့ဦးဝင်းမြင့်ဟာပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဝါရင့်ခေါင်းဆောင်တဦးဖြစ်တယ်လို့ဒေါံဆန်းစုကြည်အပေါ်တစ်ဆာဆောင်တည်သူဖြစ်ပါတယ်။သမ္မတဖြစ်ပထမဆုံးအကြိမ်ပြောကြားတဲ့နိုင်ငံတော်မိကွန်းမှာပြည်သူတွေလူလာနေတဲ့အပြောင်းလဲတွေအမှန်တကယ်ဖြစ်အောင်ဆောင်ရွက်သွားမယ်အကြောင်းဦးဝင်းမြင့်ကကတိပေးပြောကြားခဲ့တာပါ။ဒါကြောင့်လဲဖွဲ့စည်းပုံအရအုပ်ချုပ်ရေးအာဏာမှာစစ်တပ်ရဲ့အခန်းကဏ္ဍဆက်ပြီးရှိနေတဲ့စနစ်အောက်မှာအုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံအလုံးလောက်ရှိနေတဲ့သမ္မတသစ်တဦးအနေနဲ့ထျောက်တဲ့အပြောင်းလဲတွေဆောင်ရွက်နိုင်ဖို့အများကမျှော်လင့်နေကြပါရဲ့ရှင
်။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုမြမအရေးသုံးသက်ချက်ကိုဆက်ပြီးနာစင်ကြရပါမယ်။လွန်ခဲ့တဲ့အနှစ်90ကျော်ကလေးကတက်ဝင်လှုပ်ရှားလာတဲ့မောင်ခိုစီးပွားရေးဟာဒီကနေ့ထိရှင်သန်နေတော့မယ်ဖြစ်ပါတယ်။မောင်ခိုစီးပွားရေးကြောင့်တိုင်းပြည်နှစ်နာဆုံးရှုံးရပုံကိုဦးအောင်ခင်ကသုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်။
လွန်ခဲ့တဲ့ဆယ်နှစ်ကာလ2005နဲ့2014အကြားမှာကျောက်စိမ့်20ရာခိုင်နှုန်းကသာတရဝင်းတင်ပို့နိုင်ခဲ့ပုံကိုဖေဖော်ဝါရီလ6ရက်နေ့ကအမျိုးသားလွှတ်တော်မှာဆွေးနွေးကြောင်းသိရပါတယ်။တရားမဝင်တဲ့မောင်ခိုဈေးကွက်မှာရောင်းတာက80ရာခိုင်နှုန်းဖြစ်နေပါတယ်။မြမပြည်မှာနေဆက်ဂိတ်စခန်း16ခုပင်လယ်စိတ်ကား5ခုနဲ့ပို့ကုန်တွဲကုန်ယုံ4ခုရှိပါတယ်။တိုင်းနာလက်နက်ကန်ကြီးစိုးတဲ့နေဆက်ဒေသတွေမှာလည်းသူနိတူဟာနဲ့ရောင်းဝယ်ကြတာမို့အစိုးရလက်လမ်းမမီတဲ့နေရာတွေဖြစ်ပါလေ။ဒါလို့ဖြစ်နေတာနှစ်ပေါင်းကြာပြီဖြစ်ပါလေ။မောင်ခိုကုံတွယ်မှုအများဆုံးနေရာဟာတိုင်းမြန်မာနေဆက်ဒေသလို့ပြောနိုင်ပါတယ်။မဆလာကိမှာအစိုးရဌာနတွေကိုယ်တိုင်တိုင်းမြန်မာမောင်ခိုဈေးကွက်ကိုအားကိုးခဲ့ရပါတယ်။အခုတော့အာဆီယံစီးပွားရေးအသိုက်အဝန်းစီမံကိန်းအရာနိုင်ငံချင်းချိတ်ဆက်ကုံတွယ်တဲ့စနစ်ကိုကျေသုံးမှာမို့ထိုင်းမြန်မာနေဆက်ကုံတွယ်မှုဟာအရေးပါလာပါတယ်။ဒါကြောင့်ထိုင်းမြန်မာမောင်ခိုကုံတွယ်မှုကိုတရဝင်းကုံတွယ်ရေးဖြစ်လာအောင်ဆောင်ရွက်ဖို့ဒုတပ္ပရဦးမြင့်စွေကနိုဝင်ဘာလကမြရွေမြို့မှာပြောဆိုသွားပါတယ်။အပြောလွယ်ပြီးလက်တွေ့လုပ်ဖို့ခက်ခဲတဲ့ကိစ္စဖြစ်ပါတယ
်။မောင်ခိုကုံတွယ်မှုကြောင့်မြန်မာနိုင်ငံနှစ်နာဆုံးရှုံးရပုံတွေကိုဩစတြေးလျနိုင်ငံအက်ဒစ်ခါဝန်တက္ကသိုလ်ဥပဒေဌာနသုတေသီရွှေစင်ကိုက2016မှာစာရန်တစောင်ပြုစုထားပါတယ်။ဤမျိုးစုံနဲ့အစ်ထုတ်ယူလို့တောပြုံတီးပြီးသဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရာသီဥတုဖောက်ပြန်တဲ့ဒဏ်ကိုတိုင်းသူပြည်သားတွေခံနေကြရပါတယ်။တင်လုံးတင်ပို့မှုကို2014မှာပိတ်ပင်လိုက်ပေမဲ့တင်လုံးမှောင်ခိုတဲ့သတင်းတွေကိုကြားနေရဆဲဖြစ်ပါတယ်။တစ်ခိုးထုတ်မှုရှိနေတာဟာတရားဥပဒေကိုဂရုမစိုက်ကြောင်းပြနေတာဖြစ်ပါတယ်။တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကလည်းသူတို့နီးနဲ့သူတို့တစ်လုပ်ငန်းမှာရန်ပုံငွေရှာကြပါတယ်။တစ်လုပ်ငန်းမှာအဂရိလိုက်စားမှုအမြင့်တွဲနေတာဟာအစိုးရဗန္နာရေးကိုရောအုတ်ချုပ်ရေးကိုပါထိခိုက်စေတယ်လို့သုံးသပ်ကြပါတယ
်။ယူနန်ကိုနီးမျိုးစုံနဲ့တစ်တင်ပုတ်ဘုံကို EIA သဘာဝဝင်းကျင်အဖွဲ့က Organize KO ဆိုတဲ့အစီရင်ခံစာ2015မှာထုတ်ပြန်ထားပါတယ်။စစ်ကဲ့တင်သွင်းမှုကို2013မှာပိတ်ပင်ပေမဲ့အိန္ဒိယနိုင်ငံတွေကမောင်ခိုတင်သွင်းလို့ပြဿနာပေါ်ရပုံကိုလည်းရွှေစင်ကိုရဲ့စာရမှာဖော်ပြပါတယ်။တရုတ်ပြည်မှာစစ်ကဲ့အတုအလိုက်တန်းပေါင်း၄သိန်းလောက်နှစ်စဉ်ထုတ်လုပ်ကြောင်းသိရပါတယ်။မြန်မာစစ်ကဲ့မောင်ခိုဈေးကွက်ကို တရုတ်အိန္ဒိယနဲ့ထိုင်းကအများဆုံးတင်သွင်းပါတယ်ပြည်တွင်းထုတ် secret ကိုအခွန်တိုးပြီးကောက်နေပြီမဲ့မောင်ခိုဈေးကွက်ရှိနေတာမို့ထိန်းချုပ်ဖို့ခက်ခဲပါတယ်ကိုစားစိတ်လိုက်တော်မူကြောင့်ပြည်သူ့ကျန်းမာရေးချို့တဲ့ရပါတယ်ကျန်းမာရေးကာကွယ်တဲ့ဥပဒေရှိပြီမဲ့အဂတိလိုက်စားမှုကြောင့်မကျင့်သုံးနိုင်တာများပါတယ်
လပိလယူမှုနေရာတိုင်းလူလူမှာရှိနေတာဟာလဲမောင်ခိုလုပ်ငန်းကိုရှင်သန်စေတဲ့အခြေခံအကြောင်းတစ်ခုဖြစ်ပါတယ်။အဂတိလိုက်စားမှုတိုက်ဖြည့်ရေးဥပဒေကိုဥသိမ်းစိန်အစိုးရလက်ထက်ကပြဋ္ဌာန်းပြီးအဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကို2014ဩဂုတ်လမှာဖွဲ့စည်းခဲ့ပါတယ်။ NLD အစိုးရအသစ်တက်လာပြီးနှစ်နှစ်ကြာတော့အဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်အသစ်ကိုလွန်ခဲ့တဲ့နှစ်နိုဝင်ဘာလတည်းမှာဖွဲ့စည်းပါတယ်။ဒါပေမဲ့အဂတိလိုက်စားမှုပပျောက်ဖို့အများကြီးလိုပါသေးတယ်။ကော်မရှင်ကလိလာစုံစမ်းပြီးအရေးယူဖို့ရဲတပ်ဖွဲ့ကိုအကြောင်းကြားတဲ့အမှုတွေထဲမှာအရေးယူခံရတဲ့ဝန်ထမ်း12ဦးထွက်ပြေးတင်းရှောင်နေတဲ့သတင်းကိုလူသိများပါတယ်။ရဲတပ်ဖွဲ့ဝက်ဘ်ဆိုက်မှာတရားခံပြေး12ဦးအကြောင်းကြေညာပြီးမကြမီလူမှုကွန်ရက်တစ်ခုလုံးမှာပြန့်နှံ့သွားပါတယ်။
မောင်ခိုစီဝါရေးနှစ်ရှည်လာများကျင့်သုံးလာတဲ့ဆိုးကျိုးကိုမြမပြည်သူပြည်သားတွေခံစားနေရပါတယ်။တစ်မောင်ခိုနဲ့ကြောင်းမြတ်မောင်ခိုလုပ်ငန်းတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရေကြီးတဲ့ဒဏ်ကိုမကြာခဏခံကြရပါတယ်။တစ်တော့ထိမ့်သိမ်းရေးကိုအဓိကထားတဲ့ဝန်ကြီးဌာနနဲ့တစ်တော့နေရာမှာစိုက်ပျိုးရေးလုပ်ငန်းတည်ထောင်ခြင်းနဲ့ဝန်ကြီးဌာနတို့ policy ပြဋိပက္ခဖြစ်နေတာဟာလေပြဿနာတစ်ခုဖြစ်ပါတယ်။အစိုးရ policy တွေကိုထိရောက်စွာအကောင့်တေဖော်နိုင်စွာမရှိတာဟာလေမြန်မာပြည်ရဲ့အဓိကအားနည်းချက်တစ်ခုဖြစ်ပါတယ်။မောင်ခိုကုန်သွယ်မှုအများစုဟာနေဆက်ဒေသကိုကျော်ဖြတ်ရတာဖြစ်လို့နေဆက်ဒေသမှာအေဂျင့်ပြီးတရားဥပဒေစိုးမိုးနိုင်မှသာမောင်ခိုဈေးကွက်ကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်တွေပြင်ဆင်တဲ့ဒေသမှာမောင်ခိုဈေးရှင်တန်နေတာတွေ့ရပါတယ်။ဒါကြောင့်မောင်ခိုစီးပွားရေးနေပါစီဖို့အတွက်နေဆက်ဒေသမှာငင်းချမ်းပြီးတရားဥပဒေအတိုင်းလုတ်ကင်နိုင်ဖို့လိုပါတယ်ဒေသကတိုင်းရင်းသားတွေတရားဝင်စည်းဝေးလုတ်ကင်နိုင်တဲ့အခွင့်အလမ်းများလာရင်များသလိုမောက်ခုလုံကမှာပတ်ဝန်းကျင်အတိုင်းဒါလည်းနေပါသွားနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥဟောင်းခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနှာစင်နိုင်ကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian တို့ English သင်ခန်းစာကိုလည်းလေ့လာကြည့်ကြရအောင်ပ
ါဒီတွင်ပါ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပေးရတဲ့Walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက WALK walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ THE the WALK walk the walk ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီးလျှောက်တဲ့လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်စကဝိုက်ခုရဲ့တရိုက်ဒီဘေကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့ idiom ဆိုတဲ့သဘိုက်ဒီဘေကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်ဒီသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်စကားပြောတယ်လို့ဒီဘေရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတက်တက်ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Groby ရဲ့ဥပမာကတော့
If political leaders are going to talk the talk they've got to walk the walk too at least get something done
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြတ်သင့်ကြတယ်။အ ਨੇ ဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ If political leaders are going to talk the talk, they've got to walk the walk too. At least get something done.
ခုစလေတင်ပြပေးမယ့် idiom အသုံးကတော့
walk on a tightrope.
ဖြစ်ပါတယ်စာလုံးပေါင်းက WALK walk ကလမ်းလျှောက်တာ ON on ကအပေါ်မှာ A ကတခု TIGHT tight ကတင်းတာ ROPE rope ကကျိုးဆိုတော့ tight rope ကတင်းနေတဲ့ကျိုးကိုဆိုလိုတာဖြစ်ပါတယ်စကတ်ခွန်ရဲ့တိုက်ရိုက်ဒီဘေကတော့တင်းနေတဲ့ကျိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာအသုံးဖြစ်တဲ့ကျိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ကျိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးရှောက်နေရတာဖြစ်ပါတယ်နည်းနည်းလေးမှအတင်းဆောင်မခံပါဘူးတင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ EDM ရဲ့တွေ့ဝိုက်ဒေဝေကလည်းရှင်းတယ်လို့ဆိုရမှာပါဒုက္ခအကြီးကျယ်ရောက်နိုင်လို့သိတ်တည်ထားပြီးနေရတဲ့သဘောနေနေလေးမှအမှားမခံတဲ့အခြေအနေမျိုးမှားတာနဲ့ခံရမယ့်အခြေအနေမျိုးတိတ်ကိုစဉ်စဉ်ရင်နေရမယ့်သဘောမျိုးဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုသတိထားကင်တူရမယ့်ကိစ္စရပ်တစ်ခုဖြစ်ပါလေအစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါအနာစင်ကြည့်ကြရအောင
် Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells
ဖြစ်ပါတယ်။စာလုံးပေါင်းက W A L K walk ကလမ်းလျှောက်တာ O N O ကအပေါ်မှာ E G G S H E L L S egg shells ကကျက်ဥခွန်တွေဖြစ်ပြီးစကပိုက်ထုံးရဲ့ဓာတ်ရိုက်အထည်ပဲကတော့ကျက်ဥခွန်တွေပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်ကျက်ဥခွန်တွေပေါ်မှာလမ်းလျှောက်ရတဲ့ဆိုရင်ကျက်ဥခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တွေ့ဝိုက်အထည်ပဲကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကိုင်မှုလိုတာအထူးသဖြင့်ကိစ္စရပ်တစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆူမိခွဲ့ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom တုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here.
လိန်တူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ့်ကိစ္စရပ်ပဲဖြစ်ပါတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Raising the topic of same-sex marriage is like walking on eggshells for politicians here.
ဒီတင်ပါ English American style ကန္ဓာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကတော့
walk the walk.Walk on a tightrope. Walk on eggshells.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Idiom သုံးမျက်ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်။VOA သောတာရှင်တွေအနေနဲ့ကျမတို့ VOA ကိုစားရက်ကနေတဆင့်ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူလို့ကြတယ်ဆိုရင်ကျမတို့ရဲ့စားရက်လိပ်စာက VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တက်တာအမှတ်895ဖြစ်ပါတယ်။တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရရင်တယ်လီဖုန်းနံပါတ် 1-239-382-5554 ကိုခေါ်ဆိုနိုင်ပါတယ်။ Fax နံပါတ်ကတော့ 1-239-382-5558 ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ48 kHz 16153နဲ့အခုဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မက်ခင်ဖြူထွေးကအစီအစဉ်ထုတ်လွှင့်ပေးထားတာကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေဒီကနေ့မှာတော့ကျမတို့ဒီသမရအစ်အပေါ်မှာလူလူရဲ့မျောလင့်ချက်တွေကိုအဓိကထားဆွေးနွေးသွားဖို့အတွက်အစီအစဉ်ထားပါတယ်ဒီပစ်ဒီနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်အဲ့ဒါကတော့ဒီဒေါက်တာတင့်ဆွေတာ1990ရွေးကောက်ပွဲတုန်းကဒီအနိုင်ရခဲ့တဲ့လွတ်တော်အမတ်တူဖြစ်ပါတယ်အခုချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အရေးကိုအနိကက်စောင့်ကြည့်လေ့လာနေတဲ့ဒီနိုင်ငံရေးလေ့လာသုံးသပ်သူတူတူလေးဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ဒီလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်ကျမတို့ဒီနေ့ပါဝင်ဆွေးနွေးဖို့အတွက်ဒီတယ်လီဖုန်းနဲ့ဆက်သွယ်ထားတဲ့သူတွေအီးမေးလ်နဲ့ဆက်သွယ်ထားတဲ့သူတွေဒီ Facebook ပေါ်မှာမှတ်ချက်ပေးထားတဲ့သူတွေလည်းအများအပြားရှိပါတယ်ဆိုတော့လိုရင်းတူချင်းရောပဲကျမတို့ဟိုဆွေးနွေးသွားကြရအောင်ပါဒီကတော့ဒီအနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအခုအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌခဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်စီဝေးကနေပြီးတော့မှနိုင်ငံတော်သမရအဖြစ်နဲ့ရွေးကောက်တင်မြှောက်လိုက်ပြီးတော့ဒီမနေ့ကတောက်ကြနေမှာဆိုလို့ရှင်ဒါတရားဝင်ကျန်းသစ္စာချိန်ဆိုပြီးလို့ဒါသမရတဲ့ဦးဝင်းမြင့်ဖြစ်သွားပါပြီဆိုတော့သူသမရအဖြစ်ရွေးကောက်ခံရပြီးတဲ့ပြည်ပချင်းနေမှာကိုပဲဦးဝင်းမြင့်ကနေပြီးတော့ဒါသူ့ရဲ့ကိုယ်စွမ်းရှိသရွေ့ပြည်သူ့ရဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်သွားပါမယ်ဆိုပြီးတော့သူပြောဆိုထားပါတယ်။နောက်ဒီသူ့ရဲ့မိန့်ခွန်းထဲမှာဆိုလို့ရှိရင်လည်းပထမဆုံးအချိန်သမရတေရဲ့မိန့်ခွန်းမှာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံမှာအပြောင်းလဲတွေမျက်ဝါးထင်ထင်မြင်လာရအောင်ဆိုပြီးတော့လှုပ်သွားမယ်ဆိုပြီးတော့လည်းကတိပြုပြောသွားတာတွေရှိပါတယ်။ဆိုတော့ဒီပေါ်မှာကျမတို့ရဲ့သောတာရှင်တွေရဲ့အမြင်တွေကိုဒီကနေ့အဓိကထားပြီးတော့ဆွေးနွေးသွားမှာပါ။ဆိုတော့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူတွေကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်။အဲဒါတာတင့်ဆွေအနေနဲ့အရင်ဆုံးဆွေးနွေးပေးပါ။ဒီသမရတေဦးဝင်းမြင့်အနေနဲ့သူဒီသူ့ရဲ့မိန့်ခွန်းထဲမှာပြောသွားခဲ့တယ်လို့မျိုးဂရုပြုပြောဆိုသွားတာတွေအပေါ်မှာပေါ့နော်တိုင်းပြည်အပေါ်မှာဒီဘလောက်ထိဥဆောင်မှုတွေပေးနိုင်လိမ့်မယ်လို့မျှော်လင့်လို့ရမလဲဆိုတာကိုဆရာအရင်ဆုံးနည်းနည်းလောက်ဆွေးနွေးပေးပါလားရှင
်ဟုတ်ကဲ့ခင်ဗျပထမအဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအတွက်အားရှိစရာတနည်းအားဖြင့်အပြုသဘောအကောင်းဆုံးမြင်စရာဟာလာအပြောင်းလဲကိုတရင်စကားကိုဟိုနားထောင်ဟိုနားထောင်သင်ကြတယ်မြို့လင်းသင်ကြတယ်တနည်းဖြင့်ဟိုအကောင့်ဘောက်ကိုမြင်ထားသင်ကြပါတယ်အဲဒီချိန်ထဲမှာဦးဝင်းမြင့်တမတာယူဦးဝင်းမြင့်ကသူ့ရဲ့မိန်ကုံးမှာအားလဲပါတယ်နောက်တစ်ခါသတင်းစကား message ဆက်ပါတဲ့မိန်ကုံးဖြစ်တဲ့အတွက်ဒီခါကလည်းဟိုအနာဂတ်တွေအားသစ်လောင်းတဲ့တနည်းဖြင့်အဲစာမျက်နှာသစ်လို့ဟိုကြောက်မဲ့အလားလားရှိတဲ့သတင်းစကားတစ်ခုဖြစ်တယ်အဲသို့တော်လည်းပဲကျွန်တော်တို့ဟိုသတိဒီပြုစရာတွေကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့အချိန်နဲ့အချိန်ခါရကတော့ကျွန်တော်တို့အများကြီးသိလို့လင်းလို့တော့ဟိုရနိုင်မယ့်အနေအထားမရှိဘူးလို့ကျွန်တော်မြင်ပါတယ်သမတတဦးရဲ့လုံပိုင်ခွင့်ဘလောက်ပဲလုံဆောင်စူးစားပစီဟန်တာတာစီတွေကရှိနေမှာဖြစ်တဲ့အတွက်အဲဒါတွေအတွက်ပြည်သူလူထုအနေနဲ့ကတော့လိုရတဲ့ပုံပြီးမမြော်လင့်သင်ကြဘူးလို့ကျွန်တော်ပနာမဆွေးနွေးပါသေးခင်
ဟုတ်ကဲ့ဒါဦးဝင်းမြင့်ရဆိုလို့ရှိရင်ဒါ NLD ပါတီမှာဒီပါတီခေါင်းဆောင်တယောက်လည်းဖြစ်တယ်ဒေါအောင်ဆန်းစုကြည်ရဲ့လက်ယုံတယောက်လည်းဖြစ်တယ်နောက်တရားလွတ်တော်ရှေ့နေတာဝန်တွေယူခဲ့တယ်လှုပ်ခဲ့တယ်လွတ်တော်အမတ်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်တွေယူခဲ့တယ်နောက်လွတ်တော်အတွင်းမှာသူလွတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်မှာလည်းဒါသူကပြက်ပြက်သားသားပြောဆိုလှုပ်ဆောင်တယ်လွတ်တော်အကောင်းဆုံးထိန်းကျောင်းနိုင်ခဲ့တယ်ဆိုပြီးတော့တောင်မှဒီသူအတိမတ်ပြုပြောတာတွေရှိပါတယ်အရင်တမရဦးထင်ကျော်နဲ့နှိုင်းရှင်ပဲဆိုလို့ရှိရင်သူ့ဘောမှာမျော်လင့်ချက်ပို့ထားတာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်ဆိုတော့အခုတမရဖြစ်လာချိန်မှာတိုင်းပြည်အတွက်အရင်တမရတွေနဲ့မတူပေါ့နော်ထူးထူးခြားခြားဘာတွေဥစားမှုပေးနိုင်လိမ့်မယ်လို့မျော်လင့်ပါလေဥောမိုးဆိုလည်းဆွေးနွေးပေးပါရှင
်ဟောကျွန်တော်အထင်ကတော့သူတယောက်တည်းအပေါ်မှာမျော်လင့်တာတစ်ထက်အထူးသဖြင့်တော့ဒီ ဒီမျိုးသားတမောစီအဖွဲ့ချုပ်ရဲ့ဒီမူဝါဒသဘောထားအပေါ်မှာပို့ပြီးတော့အဓိကကြားတယ်လို့ကျွန်တော်အဲ့လိုယူဆပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ပထမကျွန်တော်ထင်တယ်သမရာကြီးဦးထင်ကျော်ပေါ့နော်လက်ထက်ကဆိုလို့ရှိရင်သမရာကြီးဦးထင်ကျော်ကဒါကအများကဒါရုပ်သေးသမရာကြီးအဖြစ်တောင်မှအပြောဆိုဆွေးနွေးဝေဖန်တာတွေကျွန်တော်ကြားဝါနေပွဲကျွန်တော်ကြားပါတယ်။ဒါပေမဲ့အဲ့လိုအခြေအနေနဲ့မတူတဲ့နော်ဟိုပါတော့သူရဲ့ performance တော့သူလုံးတိုင်းကိုင်းနိုင်အဲ့ဒီအခြေအနေကနေခွဲထွက်နိုင်ဖို့တော့ဒီတစ်ချက်လိုတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တယ်ဒါတစ်ခုပေါ့နောက်ဒုတိယတစ်ခုကပထမလွှတ်တော်တတနှစ်နှစ်အတွင်းမှာလွှတ်တော်ကိုအကောင်းဆုံးထိန်းချောင်းနိုင်ခဲ့တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့အမြင်မှာတော့လွှတ်တော်ကလက်တွေ့မှာဒီအစိုးရအဖွဲ့ရဲ့ဟိုလွှမ်းမိုးမှုကိုခံထားတဲ့သဘောအများကြီးရှိပါတယ်ဆိုအဲ့အခြေအနေတွေအောက်မှာကျင်းနေတာကတော့ဒီအထူးသဖြင့်အုပ်ချုပ်ရေးနောက်တစ်ခုကဒီတရားစီရင်ရေးနောက်တစ်ခုကဥပဒေပြုရေးဒီမှန်နိုင်တွေကိုခွဲခွဲခြားခြားအတိတ်ခြားခြားကျင့်သုံးပြီးတော့ကျွန်တော်ဒီမိုကရေစီအခြေအနေကိုပြန်ပြီးတော့သူမြင့်တက်နိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ဒီကျွန်တော်အနေနဲ့တော့အဲ့လိုထင်ပါတယ်နောက်တစ်ခုပေါ့နော်နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ဒါရွေးကောက်ပွဲကမ်ပိန်းကာလကတည်းကမျိုးရတမှုစီအဖွဲ့ချုပ်ရဂရီကုတ်တည်းရှိရအခြေခံအားဖြင့်တော့၃ခုပါပဲနောက်ဟိုတခြားတွေရှိပါလေဆိုတော့တရားဥပဒေစိုးမိုးရေးလို့ကိစ္စမျိုးနောက်ကပြည်ရင်းငြိမ်းချမ်းရေးလို့ကိစ္စမျိုးနောက်အခြေခံဥပဒေပြင်ဆင်ရေးလို့ကိစ္စမျိုးဟိုဒီအခြေခံဥပဒေပြင်ဆင်ရေးကောခုကငြိမ်းချမ်းရေးကိစ္စကတော့ဒီနှစ်နှစ်၃နှစ်လောက်အတွင်းမှာပြေအောင်ဖြေရှင်းနိုင်မဲ့အခြေအနေလက္ခဏာနည်းနေသေးတာကိုကျွန်တော်တွေ့ရတယ်ကြပြိုင်နဲ့တည်းမှာပဲကျွန်တော်တို့တိုင်းပြည်တွင်းကတော့ဒီမိုစီပေါင်းကထွေးကျင်းလာတယ်လူလူရဲ့စာဝတ်နေရပို့ပြီးတော့ချက်တဲလာတယ်ဆိုတော့နိုင်ငံတော်သမ္မတဦးအနေနဲ့ဒီအရင်ဆုံးကျွန်တော်ထင်တယ်သူဆောင်ရဲတဲ့ကိစ္စကတော့ကျွန်တော်တို့အခြေခံပြည်သူတွေရဲ့စာဝတ်နေရပေါ့နော်အဲ့ဒီကိစ္စတွေကိုပို့ပြီးတော့တိုးတက်လာအောင်သူလုပ်နိုင်မယ်ဟုတ်ကြပြိုင်နဲ့တည်းမှာပဲကျွန်တော်တို့ပြည်သူတွေကနေရာတက်နေရာတော်တော်များများမှာဟိုလုံခြုံရေးပေါ့နော်ကိုကြီးကစားသားအခြေအနေတွေဖြစ်ရတာလေမကြာခဏဖြစ်ရတယ်ဆိုအဲ့လိုအခြေအနေတွေကိုတည်တည်ချာချာသာကင်တွယ်ထိန်းချောင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုတစုံတရာပေါ့နော်ဟိုဟိုအရင်သမရနဲ့မတူဘဲနဲ့တစုံတရာပြည်သူတွေရဲ့မျှော်လင့်ချက်ကဟိုပြည်သူတွေအတွင်းမှာမျှော်လင့်ချက်ကပို့ပြီးတော့ဟုတ်ပေါ့နော်မျှော်လင့်ချက်ပို့ပြီးတော့ဟိုရှင်သန်လာလိမ့်မယ်ပြန်ပြီးတော့အားကောင်းလာလိမ့်မယ်ကျွန်တော်အဲ့လိုယူဆပါတယ်ဗျ
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ကျမတို့စီတို့တော့ဒီမှတ်ချက်တွေရေးတဲ့အထဲမှာဆိုလို့ရှိရင်လည်းအရင်သမရထက်ဆိုင်ရင်ထူးခြားမှုတစုံတရာရှိလိမ့်မယ်လို့မျှော်မှန်းပြီးတော့စာရေးတဲ့သူတွေလည်းရှိတယ်။နောက်ဝေဖန်တဲ့လူတွေလည်းရှိပါတယ်။ဥပမာတချို့ဆိုလို့ရှိရင်ဒါသမရအစ်ဦးဝင်းမြင့်ဟာအတိုင်ပင်ခံဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ညှိနှိုင်းတိုင်ပင်ပြီးတော့နိုင်ငံအတွက်အကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ဒီ Facebook မှာလာရေးထားတဲ့သူလည်းရှိပါတယ်နောက်ဒီဥပဒေပညာရှင်ရဲရင်ပြတ်သားတဲ့သူသမရဖြစ်တယ်ဆိုလို့ရှိရင်တော့ဒါညံကြီးသူတဲ့သူတိုင်းဟာဘာတွေကောင်းလာမလဲဆိုတာကိုသိကြမှာပါဆိုပြီးတော့လည်းပြောတာတွေရှိပါတယ်ဒီနောက်ပိုင်းနေမဆွေးနွေးခင်မှာကျမအရင်ဦးဆုံးဒီကျမတို့ရှိမှာဆွေးနွေးဖို့ပြောထားတဲ့သူတွေကလည်းအများကြီးရှိတယ်ဆိုတော့အရင်ဆုံးကျမကိုချင်းလောင်ကိုဖိတ်ခေါ်ရှင်ပါတယ်တောင်ကိုရီးယားနိုင်ငံကကိုချင်းလောင်လေလိုင်းပေါ်မှာရှိပါလားရှင်ဆွေးနွေးလို့ရပါတယ်မေးမြန်းချင်တာရှိတယ်ဆိုလည်းမေးမြန်းလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာတော့ခုအရင်သမရရုပ်တီးတရုတ်လူပဲလို့ခင်ခါရပြင်မဲ့ခုတက်လာတဲ့တမတမနာတိအကလည်းတခုရုပ်တီးတရုပ်လိုမဖြစ်ဘူးလို့လည်းပြောလို့မရဘူးလို့ကျွန်တော်ယူဆတယ်။ဘာဖြစ်လို့လဲဆိုတော့ရင်တော့တို့ပေးခဲ့တဲ့ဂတိကိုဘယ်တော့မှသူတို့အကောင့်ထဲပေါ်ပြီးပြီလဲဆိုတာလည်းသူတို့ယူချပြဖို့တော့လူမယ်တဲ့။နောက်ပြီးတော့ခုတက်လာမဲ့တမနာတိကလည်းသူပြောတဲ့အတိုင်းတကယ်လုပ်နိုင်မလားဆိုတာပြည်သူတွေအတွက်တော့တရားမှာတရားယုံကြည်ဖို့တော့ကျွန်တော်အတွက်တော့မရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကကျွန်တော်အမြင်တော့တရုတ်ဆောင်နေတဲ့မင်းသားလိုပဲကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့သူတို့နောက်မှာကျူးကန်နေတဲ့တစ်ခုခုတစုံအဖွဲ့အစည်းတစ်ခုခုရှိနေသလားလို့။အော်ကျွန်တော်ယူဆရအကြောင်းဒီသူတို့ပြောသလိုတော့လုံနိုင်မယ်လို့တော့အကုန်လုံးမယုံဘူးပဲ။တပိုင်းတစတော့ဖြစ်လာမှာပါလို့ကျွန်တော်ပုံပါတယ်။
ဟုတ်ကဲ့ပါရှင်အာကိုချင်းလောင်ကျေးဇူးတင်ပါတယ်။နောက်ထပ်ဆွေးနွေးဖို့အတွက်လိုင်းပေါ်မှာရှိနေတာကိုတင်စော်ဝင်းညောင်လေးပင်ကရှိနေပါတယ်။ကိုတင်စော်ဝင်းအောင်ဗာများဆွေးနွေးခြင်းပါလဲရှင
်။ဟုတ်ကဲ့ပါဗျာကျွန်တော်ကတော့လက်ရှိကျွန်တော်တို့ဒီတွားနေတဲ့စနစ်ကကျွန်တော်တို့ဒီနိုင်ငံပါတီကစူးစမ်းပြီးမှရွေးချယ်ရတဲ့သမရဆွေးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမိုစီတန်းကြောင်ကိုအစ်မအနေနဲ့တွားနေရတာမဟုတ်သေးဘူးလို့ကျွန်တော်ပြောချင်တာပေါ့ အဲ့တော့ဘာပဲဖြစ်ကျွန်တော်တို့ဘွယ်ကြီးကိုချင်တာဥပဒေပြင်ဆင်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့အားလုံးကဒီဘွယ်ကြီးကိုချင်တာဥပဒေအောက်ကပဲသမရဖြစ်လာတာလို့အတိုင်းအတာဖြစ်လာတာလို့ဖြစ်တာလေဗျ။အဲ့ဒါကြံပြူးချင်တာကတော့လက်ရှိဘွယ်ကြီးကိုချင်တာဥပဒေမှာခဲကကျွန်တော်ပုံမှန်58ကနိုင်ငံတော်အားလုံးရဲ့အထွတ်ထိပ်နေရာမှာသမရရှိတယ်လို့နော်။ဆိုတော့ပုဆိုရဲ့အကြီးကြီးကလည်းသမရဖြစ်တယ်လို့ဒါကြီးကြားထားတာရှိဆိုတော့နိုင်ငံတော်သမရရဲ့လုံပိုင်ခွင့်ဟာပုံမှန်အားဖြင့်14ခုရှိတယ်။သမရအနေနဲ့ကောင်းကောင်းအထုံးချဖို့လိုတယ်ဒါမှလည်း156ကာဒီခဝေလိုတိုင်းဒေသကြီးပြည်နယ်ရှိနေကဌာနဆိုင်ရာနဲ့ပတ်သက်တဲ့အစိုးရဌာနရဲ့လိုအပ်တဲ့စစ်ဆေးစီမံအော်ရပိုင်မရှိတဲ့ဆိုတဲ့ကိစ္စရပ်တွေကိုဖြည်းဖြည်းလေးအသုံးချဖို့လိုတယ်ဗျ။အဲ့တော့ကျွန်တော်အနေနဲ့ဓတိဖွဲ့စည်းပုံခြေခံဥပဒေကိုမပြေနိုင်သေးတဲ့ကာလပတ်လုံးမှာရှိနေပြီးသားဖွဲ့စည်းပုံခြေခံဥပဒေကကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့အတွက်ဘယ်လိုထိုးဖောက်ပြီးတော့မှကျွန်တော်တမရရဲ့အဓိကဝတ်တိုင်းလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့အနေနဲ့ဒီညော်လင်းနဲ့ဆောင်းလဲဆောင်းကြည့်မယ်။သမရရဲ့နောက်ဆုံးနှီးကုန်းကြိုးစကားမှာဆိုရင်ပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ပြီးလုပ်ရမယ်လို့ပြောတယ်ဗျ။အဲပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ပြီးလုပ်ရမယ်လို့ပြောတဲ့စကားတိုင်းပြည်သူလူထုရဲ့သဘောထားအတန်ကြီးကိုလည်းနားထောင်ဖို့လိုတယ်လို့အကြံပြုခြင်းနဲ့ဗျ။ဒါပါပဲဖြစ်ဖြစ်ဓမ္မစီယာပြည်သူအခြေခံနဲ့စနစ်ဖြစ်တဲ့အတွက်ပြည်သူလူထုကလိုအပ်လို့ဝေဖန်ထောက်ပြလာတာရှိနေလေ။ကျွန်တော်တို့ဝေဖန်ထောက်ပြမှုတွေကိုပြည်သူဘောဆောင်ပြီးတော့မှပူးပေါင်းဆောင်ရွက်ပြီးတော့အပြည့်အစုံပြန်လည်လှုပ်ဆောင်ပေးဖို့လည်းညော်လေနဲ့ဗျာအဲ့အတွက
်ဟုတ်ကဲ့ကိုတင်စော်ဝင်းကျေးဇူးတင်ပါတယ်ဟုတ်ကဲ့
လက်ရှိဥပဒေပညာရှင်ဖြစ်တဲ့တဲ့ဖွဲ့စည်းဥပဒေလက်ရှိဖွဲ့စည်းပုံတွေကနေဒီလိုမှာဘလောက်တိထိုးဖောက်ပြီးတော့မှပေးထားတဲ့ဂရီးဥပဒေတိုင်းလုံနိုင်မလဲဆိုတာကိုဒါကျွန်တော်တို့အနေနဲ့ညော်လေနဲ့
ဟုတ်ကဲ့ကိုတင်စော်ဝင်းပြောရရဆိုရင်တော့ဒီဖွဲ့စည်းပုံကိုမပြင်းနိုင်ဘဲနဲ့တော့ဒီအပြောင်းလဲကိုတော့ထူးထူးခြားခြားမြင်ရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးပါနောက်ကိုချင်းလောင်ကလည်းသူပြောတဲ့အထက်မှာကအဲသူကတော့အများကြီးမမျော်လင့်ဘူးဆိုတာမျိုးကိုပြောထားပါဗျ။ဆိုတော့အခုအချိန်ကတကယ်တမ်းဒီအခုဥဝင်းမြင့်တမနာဖြစ်လာတဲ့ဆိုတဲ့အချိန်ကဒီမြန်မာနိုင်ငံမှာဒီ NLD ဟာဒီနိုင်ငံတကာရဲ့မှာဆိုရင်လည်းပုံရိပ်ကျဆင်းနေတဲ့အချိန်အထူးသဖြင့်နိုင်ငံရေးစည်းဝါးရေးအကျပ်အတဲတွေမျိုးမျိုးဖြည့်ရှင်းကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့ဒီဝေဖန်ခံနေရတဲ့အချိန်ပေါ့နော်။ဥမာအခရီးလိုက်စားမှုတွေဆိုရင်လည်းပိုပြီးဆိုးလာတယ်ဆိုတာမျိုးဝေဖန်မှုတွေရှိနေတယ်။ NLD အစိုးရကဒီနှစ်နှစ်ကာလတက်တန်းအတွင်းမှာစည်းဝါးရေးကိုလည်းပိုပြီးကောင်းအောင်မလုပ်နိုင်ဘူး။နောက်လူခွင့်ရရဆိုလို့ရှိရင်လည်းတဲ့င်းသမားတွေဖန်စီခံရတာအစားလို့နောက်ဒီရခိုင်ရေးကိစ္စနောက်ဒီငင်းချင်ရေးဘက်ကကျင့်ရမယ်ဖြစ်ဖြစ်ပေါ့နော်ဘက်ပေါင်းစုံကနေပြီးတော့တိုင်းပြည်မှာဒီအကျက်တဲတွေရင်ဆိုင်နေရအချိန်မှာဥဝင်းမြင့်တက်လာတဲ့အချိန်မှာဒါတွေကိုတော့ဥဝင်းမြင့်ကတော့တစုံတရာပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်နိုင်မှာပဲဆိုရဲမျှော်လင့်ချက်နဲ့ကျမတို့ရှိစာရေးလာတဲ့လူတွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အခုစောစောကဒီကိုတင်စော်ဝင်းထောက်ပြတဲ့အချက်မျိုးဥပဒေဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့အပြောင်းလဲထူးခြားခြားမလုပ်နိုင်ဘူးဆိုလို့ရှိရင်ဒါဆိုဒါပေမဲ့ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာလည်းလွယ်တဲ့ကိစ္စတော့မဟုတ်ဘူးဒါပေမဲ့အခုလက်ရှိအနေအထားမှာကိုပဲဒီသမရအသည့်အနေနဲ့တိတာတင်ရှားတဲ့အပြောင်းလဲကိုလုံနိုင်တဲ့အနေအထားပေါ့နော်ဒီအထင်သာမြင်သာတကူးကူလုံနိုင်တဲ့အနေအထားရောမရှိဘူးလားရှင်ဒေါက်တာတင်ဆွေနည်းနည်းဆွေးနွေးပေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အရေးအာအကြီးကြီးတွေအများကြီးတင်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုတာသမရတူတဲ့နဲ့လေမရဘူးဆိုတော့တဖွဲ့ဘူးနဲ့တဖွဲ့တယ်နဲ့မရဘူးနောက်တစ်ခါနိုင်ငံတကာပုံရိပ်ကိစ္စကလည်းအဓိကတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်စူးစမ်းနေတယ်လို့ကျွန်တော်တို့နားလဲတယ်နောက်တစ်ခါတရားစီရင်ရေးကိစ္စစရဟာတွေကတော့ဒါပြည်ထရေးနဲ့ဆိုင်တဲ့ကိစ္စတွေဖြစ်တော့သမတကသိချီဟိုလက်ရှိအခြေအနေကတော့မုံမမရှိဘူးသို့တော့သမတတဦးအနေနဲ့လုံနိုင်ဓာရီတော်တော်များများရှိတယ်လို့ကျွန်တော်မြင်တယ်သမတဟာဆိုးအဖွဲ့ဦးဆောင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့အစိုးရဖွဲ့ကဝန်ကြီးကိုရွေးချယ်ခန့်အပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒီနေ့အစိုးရဖွဲ့ထဲမှာရှိတဲ့ဝန်ကြီးတွေကိုဟိုအာမနာရန်ပေါ့နော်ကျွန်တော်တို့မပြောလည်းမဖြစ်တော့ဝေဖန်ထောက်ပြနေကြတာကြီးအများကြီးရှိပါတယ်အဲ့တော့အဲ့ဒါကိုတမတကကန့်တွဲနိုင်တဲ့အခွင့်အလမ်းအပြည့်အဝရှိတယ်လို့ကျွန်တော်မြင်ပါတယ်ဟိုတိတ်ကြီးကြတဲ့ဟိုကြီးမားတဲ့ဝန်ကြီးဌာနတွေကိုထားပေါ့နော်တိုင်ပြည်စီဝါရေးတိုးတက်ဖို့ဆိုတာဟိုဝန်ကြီးတယောက်နဲ့လည်းသမ္မတတယောက်နဲ့လည်းလုပ်ရတဲ့ကိစ္စမဟုတ်ဘူးသို့တော်လည်းပဲအာဂရိလိုက်စားမှုဆိုတာအစိုးရဝန်တန်းဖိတ်ဆိုရနေအောင်ဆုံးဒီပါပါတယ်ဒီကိစ္စတွေကင်တွယ်ဖို့အတွက်သမ္မတကလုံနိုင်စွာရှိတဲ့နဲ့လုံတဲ့လို့ကျွန်တော်မြင်တယ်နောက်တစ်ခါဝန်ကြီးတွေကိုပြောနေကြတဲ့အလွယ်ဆုံးလို့ပြောရမယ်ဝန်ကြီးဌာနတွေပေါ့နော်ဟိုပြန်ကြားရေးလည်းပြောကြတယ်ပညာရေးလည်းပြောကြတယ်ဒီကိစ္စတွေရောတမတာတူဟာပိုကောင်းအောင်မှနေလေမှအောင်ပြင်ဆင်နိုင်တဲ့လူကိုယ်တိုင်လူရွေးတာအစားပေါ့နော် policy ဘိုင်းကိစ္စအကောင့်ခေပုံဖို့မှုကိစ္စတွေပါတမတာကအေးဒီခုတက်လာတဲ့တမတာဟာဟိုပြင်သစ်တဲ့ဝန်ကြီးဌာနတွေဝန်ကြီးတွေအကုန်လုံးကို ပြည်ရင်တော့ကမြင်သားတဲ့ထုတ်တဲ့ပြောင်းလဲမှုကိုလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဦးအောင်မိုးစောဘယ်လိုထင်ပါလဲရှင်ဒါသမရဆိုတာကသူ့မှာအုပ်ချုပ်ခွင့်အာဏာရှိတဲ့သူတယောက်ပဲလေဆိုတော့သူ့အနေနဲ့ဘာတွေလုပ်ပေးလို့ရမလဲ
အာကိုတင်စောဘိုးတာဟိုကြောင်လေးပြန်လာသူဆွေးနွေးတာရှိတယ်တမရရဲ့တော့အခြေခံဥပဒေထဲမှာတမရရဲ့တော့ပိုင်ခွင့်တွေကိုအပြည့်အဝပေါ်ပြတာလေအဲ့ဒါတွေကိုအပြည့်အဝခံဖို့ကတကယ်ကိုဒီဇိုင်းစစ်ဖြစ်ဖြစ်ကျင့်သုံးနိုင်မှုလိုတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဝင်ကြီးဌာနတွေအကုန်လုံးပေါ့ခုကတမရမေကွန်ထဲမှာလည်းပါတယ်သူချက်မှတ်သွားမယ်ဆိုတာလေဝင်ကြီးဌာနရဲ့အကုန်လုံးပြည်ထဲရေးကာကွယ်ရေးနယ်စပ်ရေးရာအဲ့ဝင်ကြီးဌာနတွေအကုန်လုံးရဲ့နေ့စဉ်လုပ်ငန်းတွေကတမရကြီးကြပ်လို့ရတဲ့ကိစ္စတွေဖြစ်တယ်အတမရကြီးကျက်နိုင်တဲ့ကိစ္စတွေဖြစ်တယ်ဒီကမ္ဘာမှာအဲ့ဒီအခွင့်အာဏာရှိတယ်ကျွန်တော်အဲ့ဒါမျိုးကြိုးဆိုအဲ့ဒီကိစ္စကိုကျွန်တော်ထောက်ပြခြင်းလေနောက်တစ်ခုကကျွန်တော်ပြည်သူတွေနေစဉ်နဲ့အမြဟိုကြီးကစားကားဖြစ်နေတဲ့ကိစ္စတွေကပြည်ထောင်နဲ့အများကြီးသက်ဆိုင်တယ်ပြည်ထောင်ဝန်ကြီးဌာနတို့ကမျိုးတမရကကောင်းမှုဒီဇိုင်းချင်းချင်းကြီးကျက်ဖို့လိုတယ်ဒါတစ်ခုပေါ့နော်အဲ့ဒီလိုပဲတရားစီရင်ရေးကိစ္စတွေမှာလည်းပဲအခုနလိုရိုင်းတဲ့နေရာတွေအများကြီးပဲအတူကိုယ်တိုင်ဥပဒေပညာရှင်ဖြစ်တဲ့အခါကျဒါတွေကိုတည်တည်ချာချာဒီဇိုင်းဖြစ်ကြီးကျက်မယ်ဆိုလို့ရှိရင်တစုံတရာလူလူရတက်တာချောင်ချီမှုရာကောင်ရလာနိုင်တယ်အဲ့ဒါဆိုလူလူရရင်နေထဲမှာဟုတ်မျောလင့်ချက်ပြန်ပြီးတော့ဖြစ်လာနိုင်လိမ့်မယ်လို့ကျွန်တော်တင်တယ်ဒါတစ်ခုပေါ့နောက်တစ်ခုကနော်ဟိုကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပေါင်းကိုချက်ရမှာဖြစ်တယ်တဖြည်းဖြည်းကျွန်တော်တိုင်းပြည်ကဒီမိုကရေစီပို့ပြီးတော့ပွင့်လင်းလာအောင်လို့သမရဥဆောင်လုပ်ရမှာဖြစ်တယ်အလုံးကလည်းနှစ်တဲ့အတွင်းမှာကြည့်မယ်ဆိုရင်ဒီပြင်းရင်းစုစီပဲပြင်လို့ပြင်66ကားနဲ့လည်းပဲတရားစွဲရာရာကျော်နိုင်ငံရေးအကျဉ်းသားတွေလည်းအခုချိန်ထိထောင်ထဲမှာရှိနေတော့ဆိုတဲ့အခါကျကျွန်တော်တို့ရဲ့ဒီမိုစီပေါင်းကရှင်းလာသလိုခံစားရတယ်အဲ့ဒါတွေကိုပြန်ပြီးတော့ချဲ့နိုင်မှကလူလူရဲ့ပါဝင်မှုကပို့ပြီးတော့တက်တက်ကြွကြွဖြစ်လာမယ်ဒီမိုစီပေါင်းကိုရှင်းလို့ရတော့လူလူပါပါလို့ပြောနေရလဲဗဇက်ကပြောတာပဲဖြစ်လိမ့်မယ်ဆိုတဲ့အခါကျတော့ကျွန်တော်အဓိကပြောချင်တာကတော့ဝင်ကြီးဌာနတွေတည်တည်ချာချာအလုပ်လုပ်ဖို့ပြည်ထောင်ရေးအပါဝင်သမရကတည်တည်ချာချာကြီးကြပ်လို့ရတယ်တခုနောက်တစ်ခုကနိုင်ငံရေးအရကျွန်တော်တိုင်းပြည်ထဲမှာဒီဒီမိုလူလူပါဝင်မှုကိုမြှင့်တင်ဖို့အတွက်ကကျွန်တော်တိုင်းပြည်ရဲ့ဒီမိုစီကောင်ကိုပြန်ပြီးတော့တည်တည်ချာချာချဲ့ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါပြောချင်တယ်အဲ့ဒီကိစ္စတွေကသမရလုပ်လို့ရတယ်လုပ်နိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိတယ်လို့ကျွန်တော်အဲ့လိုယူဆရပါ
ဟုတ်ကဲ့ဒီကျမတို့စီမှာကိုထက်ဆိုတဲ့ဒီသောရရှင်တယောက်ကလည်းသူကစာပို့ထားတာကတမရတရားတဲ့ဒီနိုင်ငံခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်မလို့တမရအလုပ်ကိုတမရကပဲလုပ်စေချင်ပါတယ်တဲ့တမရရဲ့အထက်မှာဘာတစ်ခုမှမရှိစေချင်ပါဘူးတဲ့တမရဟာဩဇာခံဘဝမရောက်စေရပါဘူးတဲ့သူကဖိလစ်ပိုင်တမရဒူတာတေးလူတော်မှာပြတ်သားစေချင်ပါတယ်ဆိုပြီးတော့သူကဝင်ပြီးတော့ဆွေးနွေးထားပါတယ်နောက်ထပ်မာရီဂိုးဆိုတဲ့သောရရှင်တယောက်ကလည်းအခုတမရဦးဝင်းမြင့်ဟာလေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျိုးဆွဲရာကိုမကရရင်ကောင်းပါမယ်တဲ့တမရရဲ့လုပ်ပိုင်ခွင့်ကိုဒီဇိုင်းပိုင်းမှလုပ်စေချင်ပါတယ်ပြည်သူအားကိုးတဲ့တမရကြီးအဖြစ်နဲ့မြင်ချင်ပါတယ်တဲ့ဒေါအောင်ဆန်းစုကြည်အားကိုးပြီးတော့သူစိတ်ကြိုက်ရာကျိုးဆွဲရာမပါစေချင်ပါဘူးတဲ့ဒေါအောင်ဆန်းစုကြည်ကိုသူလည်းမဲပေးခဲ့တာပါပဲတဲ့ဒါပေမဲ့အလန့်ကျဲပြီးတော့အလေလက်သွားတယ်လို့လည်းထင်တယ်တဲ့အပညာရှင်တွေကိုအတုံးမချတတ်တာလားဆိုပြီးတော့လည်းသူယူဆမိပါတယ်ဆိုပြီးတော့သူကဆွေးနွေးပါတယ်ဆိုတော့အခုဒီအရင်တမရဦးထင်ကျော်တို့ကဆိုလို့ရှိရင်ဒါရုပ်သေးတစ်ခုလိုပဲဒေါအောင်ဆန်းစုကြည်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ဦးဆောင်မှုအောက်မှာတကယ်တမ်းဒီအဆောင်ရောင်အနေနဲ့ပဲထားပြီးတော့ဘာမှကိုမှလုပ်ပိုင်ခွင့်မရှိဘာမှမပြောမဆိုဆိုတာမျိုးနဲ့ပြောတာတွေအများကြီးရှိပါတယ်တမရတယောက်မှလုပ်ပိုင်ခွင့်နေရှိတာမှန်တယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့လွှမ်းမိုးမှုမပါဘဲနဲ့ဒီတမရသူ့ရဲ့လုပ်ပိုင်ခွင့်တွေကိုဘလောက်ထိဒီတမရဦးမြင့်လက်ထက်မှာရောလုပ်နိုင်လိမ့်မယ်လို့ယူဆမိပါလဲရှင်အဲဒါတာတင့်ဆွေရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့အဲကျွန်တော်တို့ခုထိဆွေးနွေးတဲ့အထက်မှာဟိုရုပ်သေးဆိုတဲ့သကလုံးတော်တော်များများပါတော့ကျွန်တော်အဲ့ဒါတော့ပြောအောင်မယ်အာဘသူမဆိုးကျွလွတ်ပြီးတော့စီးလွတ်ပြီးတော့ဟိုကလို့ဆိုလို့မရပါဘူးဒီနေ့ဗမာနိုင်ငံမှာဘယ်သမတဘယ်ဖြစ်ဖြစ်နောက်တစ်ခါတခြားဘယ်ကောင်းဆောင်ပဲဖြစ်ဖြစ်ဟာကျိုးဆွဲမှုရှိတယ်ဆိုရင်အဲ့ဒီတယုံဆောင်တော့မဟုတ်ကောင်းဆောင်ဟာကနေရတဲ့ဇလန်းအညာကရတဲ့သဘောလိုတော့ညင်ကြရမယ်ဒီဇလန်းအရှိကြီးဗမာနိုင်ငံရဲ့အပြောင်းလဲဇလန်းအရှိကြီးမှလည်းဘယ်အခန်းကိုရောက်နေတယ်လဲလို့ညင်ကြမှကျွန်တော်တို့ဟိုအပြစ်တင်မစောသင့်ကြဘူးလို့ကျွန်တော်မြင်ပါတယ်တော့ခုတက်လာတဲ့သမတလည်းတက်နိုင်သူစ조사မယ်ဆိုတာကတော့မလုံးမသူကျွန်တော်တို့ဟိုယုံကြည်တယ်နောက်တစ်ခါ သူ့ရဲ့မင်ကွန်ရောသူ့ရဲ့လှုပ်ဆောင်ချက်တွေရောဒီကနေ့ NLD ပါတီပေါ်လို့အစိုးရလည်း NLD ဆိုတာဖြစ်တော့ပါတီရဲ့ဟလာဖြစ်တည်ပြောင်းလဲမှုကလည်းပို့ပြီးတော့ဟိုကျစ်လစ်လာတဲ့အနေထားတနည်းအားဖြင့်အပြောင်းအလဲတွေအများကြီးလုပ်နေတဲ့အဲပါတီတခုရဲ့အစိုးရအကောင်ဆောင်ဖြစ်တဲ့အတွက်ကျွန်တော်တို့ကဒီဘောအပြုတ်သဘောပတ်ကိုပို့ပြီးတော့ကျွန်တော်ကတော့ဟိုမြင်ထားတယ်ခင်ဗျာ။ဒါကြောင့်လက်ရှိသမ္မတအတက်ဟာအပြောင်းလဲတွေကိုဟိုမြင်သာအောင်ပေါ့နော်။သမ္မတမင်းကုန်းလိုပဲမြင်သာအောင်ဖြစ်လာလိမ့်မယ်။အများကြီးမဖြစ်တော့မှဖြစ်တဲ့ဖြစ်တတ်တာတွေဟာဒီကနေ့ပမာတီသွားနေတဲ့ဇလန်အခင်းချင်းအခန့်အရာအကောင်းဆုံးဖြစ်လာမှာပါလို့ကျွန်တော်တော့ယုံကြည်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဒေါက်တာတင်းဆွေကျေးဇူးတင်ပါတယ်ရှင့်။အခုကျွန်တော်တို့ဒီလေလိုက်ပေါ်မှာရှိနေတဲ့သောတာရှင်တို့ကိုလည်းဖိတ်ခေါ်ချင်ပါတယ်။ပုံနာကျွန်းကကိုကျော်မြင့်တင်ရှိပါလားရှင့
်။ဟုတ်ကဲ့ပါရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုကျော်မြင့်တင်ဆွေးနွေးနိုင်ပါတယ်
။ဟုတ်ကဲ့ပါ။မတော်ရှိဖြစ်စုံချက်ပေါ်မှာခြေကံဥပဒေကိုမပြင်းစင်တဲ့ကလာပလုံးဒီမြန်မာနိုင်ငံမှာတော့တိတ်ပြီးတော့ဥပဒေပေါ်လင်းမှုတူတာမှုတော့ရှိလာမှာမဟုတ်ဘူးလို့ထင်ရှားပါတယ်ခင်ဗျာ။နောက်ပြီးတော့ဟိုတိုင်းရင်တော့ဒီဘာလဲဆိုတိုင်းရင်တော့ဒီနဲ့တိုင်းရင်တော့ဒီအဖွင့်ရည်တွေပေါ်တူတာမှုရှိလာမယ်လို့မထင်ပါဘူး။မဲပြည်နှင်းချင်းလည်းလုတ်ဖို့လိုရမယ်လို့ထင်ပါတယ်။တရားစီရင်လည်းတက်တက်ပြီးတော့ကျွန်တော်တို့တရားကျုံးတွေမှာကျွန်တော်တို့ကနေပြီးတော့ဒီကျွန်တော်တို့နေမှာပေါ့နော်ဒီတွေ့ရတာပေါ့နော်ဒီတရားကျုံးမှာကျွန်တော်တို့အမှုတစ်ခုဖြစ်လို့ရှိရင်တရားကျုံးကအချင်းချင်းပေါ့နော်ငုံချင်းပြီးတော့ဒီလိုဖြစ်နေတာပေါ့လူတွေကတော်တော်ဒုက္ခပြည်သူတွေကတော်တော်ဒုက္ခဖြစ်ပါတယ်ခင်ဗျာ။တရားစီရင်ရေးကိုလည်းဘာလဲဆိုတော့ကာလစကန်တက်တက်ဆက်တော့ရှိပါတယ်။ဒီလား6လပေါ့တစ်နှစ်တစ်နှစ်ပေါ့ဒါတရားကိုစီရင်ဆုံးခဲ့ရတယ်ဆိုတော့ဥပဒေရှိပြီးသားပါ။အခုနိုင်ငံတော်သမ္မတကြီးအနေနဲ့တရားစီရင်နဲ့တက်တက်ပြီးတော့တော်တိကျမကန်မြန်ဆန်ဖို့အဲ့ဒါတော့ကျွန်တော်ပြောလို့ရှင်းပြဖို့လိုရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုနောက်ထပ်သောတာရှင်တယောက်ကိုလည်းဖိတ်ခေါ်ချင်ပါတယ်ဒေါက်တာတန်တင့်မြင်းမူကပါအ
ော်ဟုတ်ကဲ့အခုတိုင်းပြည်မှာဖြစ်နေတဲ့အာရီလက်စားမှုတွေဗျာဒိမာနိုင်ရင်းရံမှုတွေပြည်သူရဲ့ဆန္ဒမပြေဝမှုတွေဟာအဓိကခြေခံဥပဒေဟောင်းလျောင်ဖြစ်ပါတယ်သမရမှာလုတ်ပိုင်ခွင့်ရှိပါတယ်ပြည်သူလွတ်တော်ကိုတဝင်လာပေးဖို့ရည်ရွယ်ပါတယ်ဒီကြာဥရိဟောင်းညာကျင်ရင်တန်းတီနဲ့မတင်လျော်တော့ဘူးငញ្ញမ်းရိုးလေအခန့်သားဖြစ်တယ်เนาะကျွန်တော်တိုင်းရင်းသားတွေကလည်းမလိုလားဘူးဖွဲ့ဖွဲ့ဥပုံကြာဟောင်းကြီးကိုဟုတ်လားလုတ်ခဲ့စဉ်တုန်းကလည်းနာကျစ်เนาะမုံတိုင်းဘွားမှာအတင်းကြတူတင်မဲရင်နဲ့ခါရတီပြုခဲ့တယ်ဖြစ်တဲ့တွေ့ဒီလိုလွတ်တော်ကိုတမန်ကနေတဝန်လာပေးပို့ပြီးတော့ဒီကြာဥရိဟောင်းကြီးကိုဖြတ်သိမ်းပေးဖို့စာပို့ပေးဖို့နိုင်ပါတယ်ခင်ဗျာအဲ့ဒီမှာဒီလူလူတော်နဲ့လက်ခွဲဆုံးဖြတ်ပြီး50တိရခိုင်နှုန်းထောက်ခံမှုနဲ့ဖြတ်ပေးနိုင်ပါတယ်။ဒီလူခန္ဓာကိုလည်းခံယူနိုင်ပါတယ်။အဲ့ဒီနောက်ခြေကဥ၏အစ်စ်ကိုရေးဆွဲပြီးတော့အုတ်ချုပ်မှသာရင်ကျွန်တော်တို့အတိုင်းကောင်းမယ်လို့ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင့်။နောက်ထပ်ပြီးတော့ကျွန်မထိုင်းနိုင်ငံကကိုဇော်လက်ကိုလည်းတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ချင်ပါတယ်ရှင့်။ကိုဇော်လက်ဝင်ရောက်ဆွေးနွေးနိုင်ပါတယ်။
ဟုတ်ကဲ့ခင်ဗျာ။အခုကြံလာတဲ့သမရအသစ်နဲ့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့ဒီမိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ကရင်တမရအိမ်ထဆာလို့ရှိရင်အများကြီးပို့ပြီးတော့မျောလင်းချက်ထားတယ်ခင်ဗျပြီးတော့ဒေါန်ဆန်းစုကြည်ရဲ့လက်ယုံတစုလို့ပြောလို့ရတယ်ဟိုတမရအဝိမြရလဲကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအရင်တော့လိုမျိုးတမရဦးထင်ကျော်တော်ကလိုမျိုးဟိုဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအနှဲငယ်သူ့မှာပို့ပြီးတော့ရော့ပေးသွားတဲ့နယ်လို့ကျွန်တော်တို့တော့သုံးသပ်ပါတယ်ခင်ဗျပြီးတမရတယောက်ရဲ့လုပ်ပိုင်ခွင့်နဲ့သူတမရတယောက်ရဲ့ဟိုရုပ်လုံးပေါ်အောင်လို့ပေါ့နော်ဟိုတမရဦးထင်ကျော်တော်ဆိုသူ့ရဲ့တမရရုပ်လုံးကအိမ်မပေါ်ဘူးသမရတော်ရဲ့လုတ်ပိုင်ခွင့်နဲ့သူမှပြေဝ3 6ခွင့်မရအောင်ဟိုသူတက်လာတဲ့သမရအစ်စ်ကိုကျွန်တော်တို့သမရတော်ရဲ့လုတ်ပိုင်ခွင့်နဲ့သူသမရတော်ရဲ့ရုပ်လုံးပေါအောင်ဟိုသမရအစ်စ်ဦးဝင်းမြင့်ဆိုတာလေသူကဏ္ဍအစုံကဏ္ဍတော်တော်များများမှာတတဲ့ဝင်လုတ်ပိုင်ခဲ့ဦးရဲ့အရေးချင်းရှိတဲ့လူတယောက်ဖြစ်တယ်အဲ့တော့ကျွန်တော်တို့တော့ကတော့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေအတွက်ဒီပြည်တွင်းမှာအလုပ်ကံတွေပုံမှုပြီးတော့ဖန်တီးစေချင်တယ်ပြည်တွင်းရင်းနှီးမြှုပ်နှံမှုအဲ့ SME တွေဘာတွေအစတိုးတက်အောင်လို့ပြည်တွင်းမှာအလုပ်ကံတွေအများကြီးပန်ဒီပေးပြီးတော့ဒီပါရောက်နေတဲ့လို့တမားလေးတွက်ကိုလည်းခေဆက်ဆက်မှာကျွန်တော်တမရနှစ်ဆက်ပြောင်းလာပြီပါဘီတမရဥတင်းစင်လက်ထက်မှာကျွန်တော်ဟု
တ်ကဲ
့ဒီထိုင်းနိုင်ငံကိုရွှေ့ပြောင်းလို့တမားဖြစ်နေရောက်လာတယ်တမရဥတင်းကျော်လက်ထက်မှာလည်းပြည်တွင်လောက်ကိုင်းအခြေအနေသိပြီးတော့ဒီသစ္စာတိုးတက်လာတယ်မပြောဘူးဟုတ်ကဲ့ကို
စောလက်ကတာဆိုရင်တော့ဒီအဓိကဆွေးနွေးချင်တာကတော့မြန်မာနိုင်ငံပြည်ပမှာအလုပ်လုပ်နေတဲ့သူတွေပြန်လာပြီးအလုပ်လုပ်နိုင်အောင်စီးပွားရေးကိုပြန်ပြီးတော့ကောင်းလာအောင်လောက်ကိုင်းခွင့်လန်းနေဖန်တီးပေးဖို့အတွက်တမရအနေနဲ့လှုပ်ဆောင်ပေးစေချင်တယ်ဆိုတာမျိုးဆွေးနွေးတယ်လို့နားလည်ပါတယ်နောက်ဒီမှာဒဂုံမြို့တက်ကဥလာထုံးကဆိုရင်တော့လေဒီတရားရေးဝန်ကြီးဌာနအသစ်ပြန်လဲဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးလွတ်လပ်စွာတရားစီရင်ရေးကိုအုတ်မြစ်ချတိဆောက်တင်ပါတယ်တရားလွှတ်တော်ကိုပြင်တိဆောက်ရမှာဖြစ်တယ်လို့တရားရေးဌာနနဲ့ရှင်းနေချုပ်ယုံကိုလည်းတရားရေးဌာနဝန်ကြီးဌာနအောက်မှာပြန်လဲဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးကိုအပြောတတ်တတ်မဟုတ်ဘဲနဲ့လက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်ရမှာပါတဲ့ ဆိုပြီးတော့သူကလည်းဆွေးနွေးပါတယ်အများစုကတော့ကျမတို့ရှီမှာဆွေးနွေးတာတွေတော်တော်များများတော့ဒီ2018ဖွဲ့စည်းပုံကိုမပြင်ဆင်မဲနဲ့လည်းဘယ်သမ္မတပဲတက်သမ္မတလုတ်ပိုင်ခွင့်အပြေအဝမရှိနိုင်ပါဘူးဆိုပြီးတော့ Four Fingers ဆိုတဲ့ဒီသောတာရှင်တယောက်ကလည်းအီးမေးလ်နဲ့ပို့ထားရရှိပါတယ်ဆွေးနွေးတဲ့အကြောင်းအရာတွေကလည်းများပါတယ်ကျမတို့ကလည်းအချိန်မရှိတော့ဘူးဆိုတော့နောက်ဆုံးပိတ်အနေနဲ့ဦးရောက်မိုးစောအနေနဲ့ဟိုတခုလေးဝင်ဆွေးနွေးပေးပါရှင့်အခုကသမ္မတအစ်အနေနဲ့အခုအမြင်သာဆုံးပေါ့နော်လူလူတွေအနေနဲ့ချက်ချင်းလက်ငင်းမြင်နိုင်မဲ့တိတာထင်ရှားမြင်နိုင်မဲ့ဟာတခုဘာလုပ်ပေးမယ်ဆိုလို့ရှိရင်ဒါအကောင်းဆုံးဖြစ်မလဲရှင
်ပြည်သူတွေရဲ့ဒီစာဝတ်နေပေါ်ကတုံ့ပြန်ရေးပေါ့နော်ဒါတခုပါပဲနောက်တခုကဘာရှိမလဲဆိုတဲ့ခါကျအခုကျွန်တော်တို့ပြည်သူတွေဒီတွားရလာနေကြထိုင်ရတဲ့ကိစ္စတွေမှာကြီးကြပ်ဆာဆာဖြစ်နေတယ်အစီအဝါရဲ့အခြေအနေကြက်တဲနေတယ်အဲ့ဒီအခြေအနေတွေကိုမြင့်တက်အောင်လုပ်ပေးနိုင်မယ်ဆိုရင
်ဟုတ်ကဲ
့ဒီလိုရင်ထဲမှာညှော်တင်ချက်ပြန်ပြီးတော့ရှင်းတန်းလာနိုင်မယ်လို့
ဟုတ်ကဲ့ဟုတ်ပါဘူးဆိုကျေးဇူးအများကြီးတင်ပါတယ်ရှင်ကျွန်တော်တို့အချိန်ဆေးသွားလို့ပါပေးနိုင်ဆွေးနွေးပေးတဲ့လူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောကျေးဇူးပဲအထူးတင်ပါတယ်ရှင
်မကင်ပျူတဲ့စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်။အခုလိုတိုက်ရိုက်လေလံဆွေးနွေးခန်းပါဝင် VOE ကထုတ်လွှင့်ပေးနေတဲ့တခြားသတင်းပတ်ဆက်ကဏ္ဍတွေ၊သတင်းဆောင်ပါတွေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကျမတို့ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းနားဆင်ဖတ်ရှုနိုင်ကြပါတယ်။ VOE American တန်ကနေ2018ခုနှစ်ဧပြီလ1ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့သက်ချက်နဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်ဆက်ကဏ္ဍတွေနားဆင်ကြရဖို့ရှိပါရဲ့ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင
်။ဂျော်ဒန်မြို့နောက်ပကံဘက်ဒလီယံမြို့မှာပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးတပ်ဖွဲ့တွေကြားစနေနေ့ကရုံးဝင်းဆန်ခတ်ထပ်ဖြစ်ပြီးပါလက်စတိုင်း73ယောက်တန်ရာရသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ထောက်ကြနေကပဋိပက္ခတွေမှာတော့လူ16ယောက်တည်းမနဲ့တည်ဆုံးပြီးထောင်ပေါင်းများစွာတန်ရာရတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောထားပါတယ်။ရေမင်းနိုင်ငံပင်လယ်နီစိတ်ကမ်းမြို့ဖြစ်တဲ့ဟူဒိုင်ဒါမှာရှိတဲ့ကမ္ဘာစံတယေခါအဖွဲ့ WFP ရဲ့စခန်းမှာစနေနေ့ကမီးအကြီးအကျယ်လောင်တဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးပစ္စည်းအတော်များများမီးတွေပါသွားတယ်လို့ရေမင်းအစိုးရအရာရှိတူကိုကူကပြီးရေမင်းသတင်းဌာနကပြောပါတယ်ကိုတောင်လေးလုံးမီးတွေပါသွားပြီးရိတ်ခါတန်ချိန်90လောက်ပျက်စီးသွားတယ်လို့တာဝန်ရှိသူတူက AFP သတင်းဌာနကိုပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်တို့နှစ်စဉ်ပြုလုပ်နေကြပူးတွဲစည်းရေးလေ့ကျင့်မှုကိုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ဆောင်းဝါဒီအိုလံပစ်ပွဲတော်ကာလနဲ့ကိုရီးယားနိုင်ငံအကြားဆွေးနွေးပွဲတွေပြန်ဖြစ်ရေးအခြေအနေဖန်တီးဖို့အတွက်ဒီစည်းရေးလေ့ကျင့်မှုကိုတလောက်လောက်ရွှေ့ဆိုင်းထားတာပါ။ဒီစည်းရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့လေ့ကျင့်တာလို့တဆိုင်မမတ်ဆွဆွဲပြောဆိုလာတဲ့မြောက်ကိုရီးယားဘက်ကအခုတချိန်စည်းရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးဘာမှပြောဆိုတာထွက်မလာသေးပါဘူး။Fall Eagle လို့အမည်ပေးထားတဲ့ဒီစည်းရေးလေ့ကျင့်မှုမှာနှစ်နိုင်ငံကြီးရေလီတပ်ဖွဲ့တွေနဲ့အထူးတပ်ဖွဲ့တွေပါဝင်ပြီးတစ်လကြာလေ့ကျင့်သွားမှာဖြစ်ပါတယ်။ကိုရီးယားနိုင်ငံအကြားဆယ်နှစ်ကျော်အတွင်းပထမဆုံးအကြိမ်ဖြစ်လို့မဲ့ဧပြီလ29ရက်နေ့ထိပ်သီးအစည်းအဝေးမတိုင်ခင်တစ်လနီးပါးလို့မှာပဲအခုလိုအမေရိကန်တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်ကြတာလည်းဖြစ်ပါတယ်။လူသားဆောင်မှုအကူအညီပေးဆိုင်ရာကုလသမဂ္ဂတစ်ထောက်အတွင်းမှချုပ်အရေးပေါ်အကူအညီပေးလုပ်ငန်းညှိနှိုင်းဆောင်ရွက်ဆိုင်ရာဒုတိယအကြီးအကဲအာဆူလော်မူလာဟာဧပြီလ2ရက်နေ့ကနေ10ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်လို့ကုလသမဂ္ဂကမတ်လ31ရက်စနေ့မှာသတင်းထုတ်ပြန်ပါတယ်။ကြီးစင်တွင်မစ်မူလာဟာရန်ကုန်နဲ့နေပြည်တော်တို့မှတွေ့ဆုံဆွေးနွေးတာတွေလုပ်မှာဖြစ်တယ်လို့သက်ဆိုင်ရာဒေသတွေကိုလည်းတွားရောက်ဖို့ရှိပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Kevin Powell ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်စီစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America,
Washington.